Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA American တန်ရဲ့2023ခုနှစ်ဒီဇင်ဘာ3ရက်တနင်္ဂနွေညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 ထုတ်လွှင့်နေပါတယ် VOA ကနေထုတ်လွှင့်ပေးနေတဲ့ Radio အတန်းလွင့်အစီအစဉ်တွေကိုရုပ်သံကပါဓာတ်ရိုက်ရှုစားနိုင်ကြပါပြီရှင် VOE ရဲ့မြန်မာဘာသာအစီအစဉ်တွေကိုလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335လိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်နှာစင်နိုင်ကြပါပြီရှင်ဒီနေ့ညအတွက်အစီအစဉ်မူကတော့ကျွန်မခင်လေးပ
ါမင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဟုတ်ပါဒီညနှာစင်ရမယ့်ဒီနေ့မှာတော့ဂါဇာတောင်ပိုင်းမှာအစ္စရေးကအပြင်းထန်ထိုးစစ်ဆင်နေပါတယ်ကျန်မျိုးမျိုးနဲ့မှာတော့တိုက်ပွဲတွေကြောင့်ဒေသခံတချို့ထိခိုက်ဒဏ်ရာရကြပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်လေးနဲ့တို့ပြောပြပေးသွားမှာပ
ါဟုတ်ကဲ့ပါရှင်ဒီလိုထိတ်တန့်ရောက်သတင်းတွေအပြီးနားဆင်ရမှာတစ်ခုကတော့
နိုင်ငံတော်မှာကြည်ကြည်ချင်းချင်းရှိနေကြတဲ့စစ်ဘေးရှောင်တွေလူသားချင်းစာနာထောက်ထားမှုဆိုင်ရာကူညီလူအမှုတွေကိုကျွန်တော်တို့ကရက်ဖက်ဖွဲ့စည်းတွေဒီပြည်သူ့ဖွဲ့စည်းကနေတစင်ပုံမူပေးနိုင်ဖို့တောင်းဆိုတာနောက်ပြီးတော့ကျွန်တော်တို့ကနေဒါအနေနဲ့ဒီတက်ပုံမူထိထိရောက်ရောက်ကောင်စီကိုပြစ်ပစ်ရေးယူတဲ့နေရာမှာကူညီပေးဖို့ရည်ဆွေးနွေးခဲ့တာဖြစ်တယ်လို့တိုးတက်မှုတွေ
ရိုဟင်ဂျာဒုက္ခသည်တွေအပါအဝင်မြန်မာဒီမိုကရေစီရေလှုပ်ရှားသူတွေပေါ်ခေလုံးခွင့်ပေးဖို့အတွက်ကနေဒါအစိုးရနဲ့ NUG ဒုတိယဝန်ကြီးတို့တွေ့ဆုံဆွေးနွေးခဲ့ကြတာပါဒီသတင်းအပြည့်စုံကိုမကြခင်မှာတင်ဆက်သွားမှာပါဒါအပြင်အပတ်စဉ်အစီအစဉ်တွေဖြစ်တဲ့ဒီမိုကရေစီရေအစီအစဉ်ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISB မြန်မာမြန်မာပြည်ကပေးစာနဲ့ကမ္ဘာတစ်လားထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေတင်ဆက်ပေးသွားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့နဲ့ထိတ်တန့်ရောက်သတင်းတွေကိုကျမနဲ့အတူကိုအောင်လင်းကပြောပြပေးပါအောင်ရှင်
ကစားတီတာတောင်ပိုင်းခန်ယူနစ်မြို့ကိုအစ္စရေးစစ်တပ်ကအပြင်းထန်တိုက်ခိုက်နေပါတယ်။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကတော့ဖမ်းဆီးထားတဲ့တစားကန်တွေအားလုံးပြန်ရောက်လာပြီးဟားမတ်စ်အဖွဲ့ကိုအမြင့်ပြုံနိုင်တဲ့ထိတိုက်မယ်လို့စင်နေကပဲပြောထားပါတယ်။ဟားမတ်စ်သွေးကြွတွေခိုးအောင်နေတယ်လို့အစ္စရေးတာဝန်ရှိသူတွေကယူဆထားတဲ့ခန်ယူနစ်မြို့ကိုအပြင်းထန်တိုက်ခိုက်နေတာပါ။တိုက်ပွဲတွေပြန်လည်ပြင်းထန်လာနေချိန်မှာပဲပါလက်စတိုင်းအရသာတည်ဆုံမှုတွေမဖြစ်အောင်ကာဝယ်နိုင်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒင်ဆွေးနွေးကအစ္စရေးပေါ်တိုက်တွန်းမှုတွေလည်းတိုးလာနေပါတယ်။အစ္စရေးဟားမတ်စ်ယာယီပစ်ခတ်ရစေးတောက်ချာနေမှာအဆုံးသတ်သွားပြီးတဲ့နောက်တိုက်ခိုက်မှုတွေအတွင်းတည်ဆုံသူပါလက်စတိုင်း200တန်မင်းရှိခဲ့တာပါ။ဟားမတ်စ်ရဲ့တိုက်ခိုက်မှုနောက်ပိုင်းဂါဇာဒေသမှာတည်ဆုံသူအခုဆိုရင် 15,200 ရောင်းနဲ့ဒဏ်ရာရသူ 4,000 ရောက်ရှိနေပြီးဒီထဲက 80 ရာခိုင်နှုန်းကအမျိုးသမီးနဲ့ကလေးတွေဖြစ်ကြတယ်လို့လည်းဂါဇာဒေသကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကပြောဆိုထားပါတယ်ခင်ဗျာ
ရုရှားကြီးကြော်မှုကိုခုခံတိုက်ခိုက်ရမှာပါဝင်ကြတဲ့စစ်သည်တွေအရေးပေါ်ဝန်ထမ်းတွေရဲတပ်ဖွဲ့ဝင်တွေနဲ့အရင်တပ်ဖွဲ့တွေအပါအဝင်အားလုံးကိုကျေးဇူးတင်ကြောင်းသမ္မတဗလာဒီမီယာဇယ်လန်စကီကညစဉ်မိန့်ခွန်းမှာထည့်သွင်းပြောဆိုလိုက်ပါတယ်။တိုင်းပြည်ရဲ့ဘုံကျိုးစည်းပွားအတွက်အားလုံးမှာတန်တိတ်ထန်ခိုင်မာဖို့အရေးကြီးတယ်လို့တိုင်းပြည်ကာကွယ်ရေးအတွက်ကိုဘာလုပ်ပေးနိုင်ခဲ့တယ်ဆိုတာကိုသတင်းပတ်တိုင်းမှာပြောနိုင်ဖို့လိုတယ်လို့စနေနေ့ညကမိန့်ခွန်းမှာထည့်ပြောခဲ့တာပါ။ယူကရိန်းနိုင်ငံမှာရုရှားသိမ်းပိုက်ထားတဲ့ဇာဖော်ရီရှားနျူကလ িয়ার ဓာတ်အားပေးစက်ရုံမှာတောက်ကြာနေကလျှက်စစ်တအားပြတ်တောက်သွားခဲ့ပြီးမယ်စနေနေ့အစောပိုင်းမှာပုံမှန်ပြန်ဖြစ်ခဲ့တာကြောင့်အနုမြူကပ်ဘေးနဲ့ကြုံရမယ့်အန်နီယေကိုနျူကလ িয়ার ကတ်ဆိုးတစ်ခုဖြစ်လာမှာကိုရှောင်ရှားနိုင်ခဲ့တယ်လို့လည်းယူကရိန်းစွမ်းအင်ဝင်ကြီးဌာနက Telegram လူမှုကွန်ရက်မှာဖော်ပြထားပါတယ်။ဒါဟာဇာပိုရီရှားစစ်ရုံမှာ၈ချိန်မြောက်လျှက်စစ်တအားပြတ်တောက်ခဲ့တာဖြစ်ပြီးနိုင်ငံတကာအနုမြူစွမ်းအင်အေဂျင်စီ IAEA ကလည်းလျှက်စစ်တအားပြန်လည်ရရှိပြီဖြစ်ကြောင်းအတည်ပြုခဲ့ပါတယ်။ပြီးခဲ့တဲ့မတ်လမှာရုရှားကသိမ်းပိုက်ခဲ့တဲ့နျူကလ িয়ার စက်ရုံမှာစွန့်အင်ထုတ်လုပ်တာမရှိတော့ပေမဲ့ဓာတ်ပေါင်းပို၄ခုအနက်တစ်ခုကိုအေးအေးခံဖို့လျှက်စစ်တပ်အားလိုအပ်နေသေးပဲဖြစ်ပါတယ်ရှင
်။ပြည်ထောင်နိုင်ငံပါရီမြို့တော်မှာဂျာမန်ခီးစွားတယောက်ဓာတ်ဒဏ်ရာကြောင့်သေဆုံးပြီးနောက်ထပ်လူ၂ယောက်ဒဏ်ရာရသွားတဲ့တိုက်ခိုက်မှုတွေမတင်ကားသူအမျိုးသားတူကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်တယ်လို့ပြည်ထောင်ဝန်ကြီးကပြောပါတယ်။စစ်ရေးညကတိုက်ခိုက်မှုတွေအသက်25နှစ်အရွယ်ပြည်ထောင်နိုင်ငံသားအမျိုးသားတူကိုရဲကဖမ်းဆီးပြီးပါစီခံရသူဟာအကြမ်းဖက်တက်ခဲ့ဖို့အတွက်ထောင်ထဲမှာ၄နှစ်လောက်စီစဉ်ခဲ့တယ်လို့လည်းဆိုပါရယ်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပြီးတဲ့နောက်မတင်ကားသူအမျိုးသားဟာအာဖဂန်နစ္စတန်နဲ့ပါလက်စတိုင်းဒေသတွေမှာမွတ်စလင်တွေရဲ့အသက်တွေဆုံးရှုံးနေရတဲ့အပေါ်မကျေနပ်တဲ့အကြောင်းနဲ့ပြည်ထောင်နိုင်ငံရဲ့လက်ချက်မကင်းဘူးဆိုပြီးပြောဆိုသွားတယ်လို့လည်းပြည်ထောင်ဝန်ကြီးဂျယ်ရယ်တာမန်နင်ကပြောဆိုခဲ့ပါရယ်ပြည်ထောင်နိုင်ငံအကြမ်းဖက်မှုတံပြန်တက်ပြည့်ရေးရုံးကလည်းစုံစမ်းစစ်ဆေးမှုတွေစတင်နေပြီလို့အတည်ပြုခဲ့တာပါစင်နေကဂျမန်ခီးသွားဇုံတွေကိုဒါနဲ့စိုက်တင်တက်ခတ်ခဲ့ရကအမျိုးသားဖြစ်သူတည်ဆုံးခဲ့ပြီးနောက်နှစ်ယောက်ကတော့တူနဲ့တက်ခတ်ခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ
န်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလမီတာ190 kHz 1505ကနေပြောင်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တနင်္ဂနွေနေ့ညဘက်3နာရီနားဆင်နေရတာဖြစ်ပါတယ်။မွန်ပြည်နယ်ကြိုင်မြော့မြို့နယ်မှာလက်နက်ကင်တပ်ဖွဲ့တွေကြားအယသထိခိုက်ဒဏ်ရာမှုတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။ကရင်မျိုးသားစည်းရုံး KNU တပ်ဖွဲ့တွေအပါအဝင်ဒေသခံလက်နက်ကင်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေရဲ့ဒီကနေ့တပ်ဖွဲ့တွေကြားကြိုင်မြော့မြို့နယ်လှကဆိုင်ရွာမှာဒေသခံတချို့လက်နက်ကြီးချီထိမှန်လာလို့လဲရွာခံတယောက်က VOE ကိုပြောပါတယ်။
စနေဝန်ကျင်တော့ကထင်းတဲ့ကလေးမလေးထိပါတာကိုမြောက်ကြီးကြားတယ်ဟာလားဖုန်ကြောင်းသားမှာကိုရင်တပားရဲ့အဒီကလေးမလေးတယောက်ရဲ့ထိပါတယ်တန်ရပြင်းပြင်းထန်တယ်
တိုက်ပွဲတွင်စစ်ကောင်စီကလက်နက်ကြီးတွေလေကြောင်းခုတွေနဲ့တက်ခတ်နေတယ်လို့လည်းဒေသခံတွေကပြောကြပါဗျ။ပြီးခဲ့တဲ့လဆန်းကစမွန်ပြည်နယ်မှာတိုက်ပွဲတွေကြောပြန်ပေါ်ပေါက်လာရကဒေသခံထောက်တောင်းချီနေရဆုံးခွာနေကြရတာပါ။မွန်ပြည်နယ်ပါဝင်မြန်မာနိုင်ငံနေရာနှက်ကတိုက်ပွဲတွေကြောင့်နောက်ထပ်နေရဆုံးခွာသူ5သိန်းကျော်လောက်ရှိတယ်လို့လည်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံး UNOCHA ကဒီဇင်ဘာလ1ရက်နေ့ကပဲသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာလူလေးဦးသေဆုံးခဲ့တဲ့ဒီကနေ့တနင်္ဂနွေနေ့အစောပိုင်းကပေါက်ကွဲမှုဟာပြည်ပအကြမ်းဖက်သမားတွေရဲ့လက်ချက်အဖြစ်ဖိလစ်ပိုင်သမ္မတကပြောလိုက်ပါတယ်။ပေါက်ကွဲမှုကြောင့်ဝိပုနေသူကက်သလစ်ဘာသာဝင်ဒါဇင်နဲ့ချီဒဏ်ရာရခဲ့ပြီးမြို့တော်မနီလာအပါအဝင်နေရာတော်တော်များများမှာလုံခြုံရေးသတိပေးချက်တွေထုတ်ပြန်ခဲ့ရပါတယ်။မော်တာကြီးနဲ့လှုပ်ထားတယ်လို့ရဲတပ်ဖွဲ့ကယူဆထားတဲ့ဘုံးကိုတော့မာရဝီမြို့ကမမင်ဒါနာအိုပြည်နယ်တက္ကသိုလ်ရဲ့အားကစားရုံမှာပြုလုပ်တဲ့ကက်သလစ်ဘာသာဝင်တွေရဲ့ဝတ်ပြုဆုတောင်းပွဲမှာပောက်ကွဲခဲ့တာဖြစ်ပြီးအခမ်းအနားမှာပါဝင်ခဲ့ကြတဲ့ကျောင်းသားတွေနဲ့ဆရာတွေအများအပြားကိုထိမှန်ခဲ့တာပါပောက်ကွဲမှုကြောင့်အမျိုးသမီး3ဦးအပါအဝင်လူ4ဦးသေဆုံးခဲ့ပြီးဒဏ်ရာရထားတဲ့လူအယောက်50ကိုတော့ဆေးရုံ2ရုံကိုခွဲပြီးပို့ဆောင်ကုသပေးခဲ့ရတယ်လို့ဖိလစ်ပိုင်စစ်တပ်ရဲ့ဒေသခံတပ်မှုဗိုလ်ချုပ်ကပြောပါတယ်ဒဏ်ရာရသူတွေက6ဦးကတော့အသက်အန္တရာယ်ဆိုးရင်ရတဲ့အခြေအနေမှာရှိနေပါတယ်တမရာဖာဒီနယ်မာကော့စ်ဂျူနီယာကတော့မင်းနာအိုပြည်နယ်တက္ကသိုလ်မှာနိုင်ငံခြားအကြမ်းဖက်သမားတွေရဲ့ကျူးလွန်ခဲ့တဲ့အတိတ်တရားမဲ့အရက်ဆက်ဆုံးလုပ်ရအဖြစ်အပြင်းထန်ဆုံးရှုတ်ချပါတယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်တိုက်ခိုက်မှုဟာပြည်ပကစစ်သွေးကြတွေလက်ချက်အဖြစ်တမရရဲ့ပြောဆိုချက်နဲ့ပတ်သက်လို့တစုံတရာရှင်းပြတာမရှိခဲ့ပေမဲ့ကာကွယ်ရေးဝန်ကြီးကတော့ခိုင်မာတဲ့အထောက်အထားတွေတွေ့ရတယ်လို့နောက်ပိုင်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ရှင်
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာအင်အားပြင်းရင်လှုပ်ရကအ ਨੇ စုံအုပ်သေဆုံးပြီးအများပြားတန်ရသွားပါတယ်။အင်အား 9.6 ရှိတဲ့မရင်ကြောင်ဆူနာမီရေလဲအန္တရာယ်သတိပေးချက်ထုတ်ပြန်ခဲ့ပေမဲ့နောက်ပိုင်းမှာတော့ပြန်လည်ရုပ်သိမ်းခဲ့တာပါ။ဆိုရင်နောက်ပိုင်းမှာပြန်ရ 9.6 ရှိတဲ့မရင်ဟာမင်ဒနာဟိုကျွန်းကမ်းလွန် -10 လောက်အနက်ကိုဗဟိုပြုလှုပ်ခတ်ပြီးဒီကနေ့တနင်္ဂနွေနေ့ထိပြန်ရ 6 ရှိတဲ့နောက်ဆက်တွဲမရင်၄ခုလှုပ်ခတ်ခဲ့တယ်လို့အမေရိကန်ဘူမိပေဒါတိုက်တာရေးဌာနကပြောပါတယ်။မရင်ကြောင်ပစိဖိတ်ဒေသတစ်လျှောက်အစောပိုင်းမှာဆူနာမီအနေနဲ့သတိပေးချက်တွေထုတ်ပြန်ခဲ့ကြပြီးမင်ဒနာဟိုရှိပဲကန်ယူရန်ကဒေသကန်တွေလည်းဒေလိုရနေရာနဲ့အမြင့်အရက်တွေကိုအရေးပေါ်ပြောင်းရွှေ့ခဲ့ကြပါတယ်ခင်ဗျာ
။နင်းကနေညာထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့သူကြီးညာပေးခဲ့တာပဲဖြစ်ပါတယ်ရှင် VOE ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို bamis.voenews.com အင်တာနက်ဆာမျက်နှာမှာလည်းကျမတို့ထုတ်လွှင့်နေခြင်းနဲ့တပြိုင်တည်းထဲမှာဖန်ယူနားဆင်နိုင်ပါတယ်အဲ့ဒါပြင်သတင်းတွေစောင့်မတွေတွေ့ဆုံမေးမြန်းခန်းတွေနဲ့သတင်းသုံးသပ်ချက်တွေကိုလည်းအချိန်မြေဝင်ရောက်ဖတ်ရှုကြည့်ရှုနားဆင်နိုင်ပါတယ်။အခုတော့သတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်။ပထမဆုံးတော့မြန်မာပြည်ထဲကနေအသက်အန္တရာယ်လုံခြုံရေးစိုးရိမ်ရလို့ထွက်ပြေးတိမ်းရှောင်လာတဲ့ရိုဟင်ဂျာဒုက္ခသည်တွေအပါအဝင်မြန်မာဒီမိုကရေစီရေးလှုပ်ရှားသူတွေပေါ်ခေါ်လုံဝင့်ပေးဖို့အတွက်ကနေဒါအစိုးရနဲ့ NUG ဒုဝန်ကြီးတို့တွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းမေးမြန်းတင်ဆက်မှုနဲ့စတင်ကြပါမယ်။ကနေဒါအစိုးရအနေနဲ့မြန်မာပြည်ထဲကနေအသက်အန္တရာယ်လုံခြုံရေးစိုးရိမ်ရလို့ထွက်ပြေးတိမ်းရှောင်လာတဲ့ရိုဟင်ဂျာဒုက္ခသည်တွေအပါအဝင်မြန်မာဒီမိုကရေစီလှုပ်ရှားသူတွေအပေါ်ခေါ်လုံဝင့်ပေးလက်ခံကူညီပေးနေတယ်လို့စစ်ကောင်စီရဲ့လူအခွင့်ရေးချိုးဖောက်မှုတွေအပေါ်စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတွေကိုလည်းနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းကနေဒါအစိုးရလွှတ်တော်ထိပ်ပိုင်းခေါင်းဆောင်တွေနဲ့ကိုယ်တိုင်တွေ့ဆုံခဲ့တဲ့ NUG လူအခွင့်ရေးဒုဝန်ကြီးကပြောပါတယ်ကနေဒါအစီအစဉ်အတွင်းကနေဒါခီးစဉ်တွင်မြန်မာဒီမိုကရေစီရေးရိုဟင်ဂျာရေးဆွေးနွေးကြတာတွေကို NUG ဂျာကာလာမြို့သားညီညွတ်ရေးအစိုးရရဲ့လူအခွင့်ရေးဒုတိယဝန်ကြီးဦးကျော်မိုးထွန်းကိုမဆုမွန်က Skype ကနေဆက်သွယ်မေးမြန်းထားပါတယ်ရှင်
မင်္ဂလာပါကောင်ကျော်မိုးရှင်အခုလိုမျိုး VOA မြန်မာပိုင်းကိုဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့မင်္ဂလာပါခင်ဗျာဟုတ်ကဲ့
ကျမကတော့ဒီပြီးခဲ့တဲ့ဒီလတွေတုန်းကဒီအမျိုးသားညီညွတ်ရေးအစိုးရအလုပ်ခွင့်ဝင်ကြီးဥအောင်မျိုးမင်းအပါအဝင်ဒီကောင်ကျော်မိုးပေါ့နော်ဒုတိယဝင်ကြီးပါဒီကနေဒါနိုင်ငံကိုသွားပြီးတော့မှကနေဒါမှာရှိနေတဲ့ဒီအစိုးရပိုင်းလွှတ်တော်ပိုင်းတာဝန်ရှိတဲ့သူတွေလူခွေလှူရှားတဲ့သူတွေနောက်ပြီးတော့မှခုနကပြောတဲ့ဒီမိုကရေစီရေးအင်အားစုတွေနဲ့တွေ့ဆုံပြီးတော့မှဒီမြန်မာနိုင်ငံတွေမှာဖြစ်ပေါ်နေတဲ့အခြေအနေတွေနိုင်ငံရေးဒီလိုမျိုးပြောင်းလဲမှုတွေဖြစ်ထွန်းပူရအပါဝင်ရိုဟင်ဂျာကိစ္စအရေးတွေကိုပါဆွေးနွေးခဲ့တယ်လို့သိရတယ်ဆိုတော့ဒီခီးစဉ်နဲ့ပတ်သက်ပြီးတော့နည်းနည်းလောက်လေးရှင်းပြပေးပါရှင်
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်မဆုမ။ကျွန်တော်ဒီကနေဒါနိုင်ငံဆိုလို့ရှိရင်မြန်မာဒီမိုကရေစီအရေးနဲ့ပတ်သက်ပြီးတော့ဟိုဒီဇိုင်းမမတ်ရက်တည်လာခဲ့တဲ့နိုင်ငံဖြစ်တယ်ပေါ့နော်။နောက်ပြီးတော့ဒီရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးတော့လည်းကြည်ကြင်းပြတ်မှတ်ကူညီဆောင်ရွက်ပေးနေတဲ့နိုင်ငံဖြစ်တယ်ပေါ့။ဒီနိုင်ငံသားဝင်ကြီးဌာနကဒုတိယဝန်ကြီးနဲ့ကျွန်တော်တို့တွေ့ဆုံခဲ့တယ်။နောက်ပြီးတော့ဒီပါလီမန်အတွင်းဝင်ပေါ့နော်။ပါလီမန်အတွင်းဝင်နဲ့တွေ့ခဲ့တဲ့ဟာရှိပါတယ်။နောက်ပြီးတော့ဒီလွတ်တော်မတ်တွေနဲ့ကျွန်တော်တို့တွေ့ခဲ့တဲ့ရှိတယ်လို့ဒီအရက်ဖက်ဖွဲ့စည်းခြင်းနဲ့လည်းကျွန်တော်တို့တွေ့ခဲ့တဲ့ဟာတွေရှိတယ်။အထူးသဖြင့်ကျွန်တော်တို့ကတော့ဒီလူထိတွေ့ဆက်ဆံမှုတွေလုပ်တဲ့နေရာမှာလက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့တူတက်မှုအခြေအနေတွေကိုနိုင်ငံတကာမြင်နေတဲ့အမြင်နဲ့ပကတိမြေပြင်အခြေအနေကြားမှာကွာဟမှုတွေရှိတဲ့အဟာကိုကျွန်တော်တို့ကဟိုပုံမရှင်းရှင်းလင်းလင်းသိစေချင်တာရဲ့။နောက်ပြီးတော့ကျွန်တော်တို့ဒီနိုင်ငံတော်မှာကြည်ကြည်ပြန့်ပြန့်ဒီရှိနေကြတဲ့ဒီကျွန်တော်တို့ဒီစစ်ဘေးရှောင်တွေလူသားချင်းဆိုင်ဒီဆန္ဒထောက်ထားမှုဆိုင်ရာကိုယ်ကြီးလူအမှုတွေကိုကျွန်တော်တို့ကရက်ဖက်ဖွဲ့စည်းတွေဒီပြည်တွင်းဖွဲ့စည်းကနေတစင်ပုံမူပေးနိုင်ဖို့တောင်းဆိုတာတွေနောက်ပြီးတော့ကျွန်တော်တို့ဒီနိုင်ငံတကာတရားစီရင်မှုရန်တရားမှာလည်းကနေဒါအနေနဲ့ဒီတော့ပုံမူထိထိရောက်ရောက်ကျွန်တော်တို့ဒီစစ်ကောင်စီကိုတစ်ပစ်အေးအေးယူတဲ့နေရာမှာကုညီပေးဖို့ရတောင်းဒီဆွေးနွေးခဲ့တဲ့ဟာဖြစ်တယ်လို့တူတက်မှုတွေလည်းရှိခဲ့တဲ့ဟာတွေရှိတယ်။နောက်ဆုံးကတော့ကျွန်တော်တို့ဒီ sanction အပိုင်းပေါ့နော်။ဒီပေးစုအေးအေးယူမှုဟာကိုလည်းကျွန်တော်တို့ကဒီတောင်းဆိုခဲ့တဲ့ဟာတွေရှိတယ်လို့အဓိကတော့ coordinated sanction ပေါ့ကျွန်တော်တို့ဒီ American ရဲ့ UK ရဲ့စသဖြင့်ဒီနိုင်ငံချင်းချင်းပူးပေါင်းဆောင်ရွက်ပြီးတော့စစ်ကောင်စီရဲ့ဒီငွေကြေးအရင်းမြစ်ပေါ့ငွေကြေးစစ်ဆင်မှုကိုတိတ်ပင့်ပင့်တားဆီးတဲ့အရေးမှုတွေလို့ဖို့တက်လဲကျွန်တော်တို့ကဒီလိုဒီခရီးစဉ်မှာလည်းပဲကျွန်တော်တို့တောင်းဆိုခဲ့တယ်တိုက်ဆိုင်ဆိုင်ပဲဒီခရီးစဉ်မှာပဲကျွန်တော်တို့ဒီနိုင်ငံသုံးနိုင်ငံရဲ့သဘောတူညီချက်ရပြီးတော့ဒီစစ်ကောင်စီကိုတက်ဆင့် Facebook အရေးမှုတွေလုပ်ခဲ့တာလည်းရှိပါတယ်ကျွန်တော်တို့ဒီကနေဒါလွတ်တော်တွေကနေတက်ဆင့်ဒီကနေဒါအစိုးရကိုတရားဝင်ဒီတောင်းဆိုတဲ့ဒီမြမရေးနဲ့ပတ်သက်ပြီးတော့ဒီနိုင်ငံရေးဒီလူသားချင်းစာနာထောက်ထားမှုလူခွင့်ရေးဆိုင်ရာကိစ္စရပ်တွေကိုဒီမြို့သားရေးဆူရနဲ့ထိထိမိမိဆောင်ရွက်နိုင်ဖို့အတွက်လည်းဒီတောင်းဆိုတဲ့စာတစောင်းကိုလည်းကျွန်တော်တို့ရောက်ရှိအချိန်မှာပဲလွတ်တော်ကနေတဆင့်ဒီအစိုးရကိုတရားဝင်တောင်းဆိုခဲ့တဲ့ဟာလည်းရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်ဟုတ်ကဲ့နောက်တစ်ခုကအဲ့ဒီကနေဒါခီးစဉ်တွင်မှာဒီရိုဟင်ဂျာမိသားစုတွေပေါ့နော်ဒီရိုဟင်ဂျာ community နဲ့လည်းလူခွေဝင်ကြီးအပါဝင်ဒူးဝင်ကြီးလည်းတွေ့ဆုံခဲ့တယ်ပေါ့ဆိုတော့ကနေဒါကအထူးသဖြင့်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းထဲမှာရှိတဲ့လုံခြုံရေးအရာအထူးစိုးရိမ်ရတဲ့မိသားစုတွေနောက်ပြီးတော့ခုနကပြောလို့ပေါ့နော်ဒီသူတို့အတွက်လုံခြုံရေးပိုင်းဆိုင်ရာကိုလည်းဒီတာဝန်ယူပြီးတော့မှကူညီဆောင်ရှောက်ပေးနေတဲ့အနေအထားမျိုးလည်းရှိတော့ဒီကနေဒါအစိုးရရဲ့ဒီရိုဟင်ဂျာ community နဲ့ဒီရိုဟင်ဂျာဒီမိသားစုတွေပေါ်မှာကူညီဆောင်ရှောက်ပေးနေတဲ့အနေအထားတွေခေါ်ပြီးတော့မှဒီလိုမျိုးလုံခြုံရေးပိုင်းကဆောင်ရှောက်ပေးနေတဲ့အနေအထားမျိုးတွေကရောဘယ်လိုမျိုးရှိပါလဲရှင်
ဟုတ်ကဲ့အခုနမဆုပုံပြောသလိုပေါ့ကနေဒါကတော့ဒီရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကနေအများဆုံးခေါ်တဲ့နိုင်ငံထဲကတနိုင်ငံဖြစ်တယ်ပေါ့ဒီကနေဒါရောက်ရိုဟင်ဂျာတွေကလည်းမြန်မာဒီမိုကရေစီရေးကိုဟိုတော်တော်လေးပံ့ပိုးပေးတဲ့ဒီကိုနိုင်တဲ့ဘက်ကပံ့ပိုးပေးတဲ့ဒီတိုင်ဝမ်လို့ပြောလို့ရတယ်ပေါ့နော်ဒီဟာတွေကိုကျွန်တော်တို့ကဒီတခြားမြန်မာဒီကနေဒါရောက်မြန်မာတွေနဲ့ဒီရိုဟင်ဂျာတွေကြားမှာပုံမူပေါင်းစည်းမှုဖြစ်ပေါ်လာရတဲ့ကျွန်တော်တို့ဆွေးနွေးခဲ့တဲ့ဟာတွေရှိသလိုကျွန်တော်တို့မဆွေးနွေးမှုမတိုင်ခင်တော့သူတို့ပုံမူပေါင်းစည်းမှုတွေလောက်ပြီးတော့ကျွန်တော်တို့တွေ့ဆုံဆွေးနွေးမှုတွေကိုစူးတိုင်ပြင်ပြင်နဲ့သူတို့လုပ်ခဲ့တဲ့ဟာတွေရှိသေးတယ်အထူးသဖြင့်ကနေဒါစံဒီရိုဟင်ဂျာ Center of Canada ကနေကမကထားလောက်ပြီးတော့ဒီပွဲတွေမှာဆိုလို့ရှိရင်ဒီရိုဟင်ဂျာတွေပါဝင်ဒီလူမျိုးစုအသီးသီးကနေဒီကုစလေတွေလာပြီးတော့အဲ့ဒီ center မှာပဲကျွန်တော်တို့တွေ့ဆုံမှုတွေလုပ်ခဲ့တာရှိသလိုဒီ ဒီကျွန်တော်တို့ဇက်တိုက်ပေါ့နောက်ပိုင်းလာမယ့်ခင်းကျင်းတွေမှာလည်းပဲကျွန်တော်တို့ရဲ့စူပေါင်းအင်အားကိုကနေဒါရောက်ဒီမြန်မာပြည်သူတွေအားလုံးရဲ့စူပေါင်းအင်အားကိုအသုံးပြုပြီးတော့လိုအပ်တဲ့နေရာမှာပံ့ပိုးပေးဖို့ကနေဒါအစိုးရကိုဒီအဓိကဒီစီယွန်လုံးဆော်တဲ့ပိုင်းမှာရောဒီတရားမျှတမှုဆိုင်ရာကိစ္စရပ်တွေမှာဒီတက်ပို့ဖို့ကြည်ကြည်ပြန်ပြန်ပူးပေါင်းဆောင်ရွက်နိုင်ဖို့အတွက်လည်းကျွန်တော်တို့ဆွေးနွေးခဲ့တယ်။ဒါအပြင်ကျွန်တော်တို့ကနေဒါဒီရောက်နေတဲ့ဒီရိုဟင်ဂျာလောလောလည်ရောက်လာတဲ့ရိုဟင်ဂျာမိသားစုတွေအေးပေါ့နော်ဒုက္ခသစ္စာကသူတို့နဲ့တွေ့ပြီးတော့လည်းသူတို့ရဲ့ဒီလုံခြုံရေးချင်ဒီအဲသူတို့ကြုံတွေ့ခဲ့ရတဲ့ဟာတွေကိုကျွန်တော်တို့ကအကောင်းကောင်းမွန်မွန်နားထောင်ပြီးတော့လိုအပ်တဲ့အဲစိတ်ပန်းဆိုင်ရာဒီအာဘီဇကတွေပြောခဲ့တဲ့ဟာလည်းရှိပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်ဆုံးနေနေပါအဲ့တော့ဒီကနေဒါအစိုးရရောနောက်ပြီးတော့ဒီကနေဒါလွှတ်တော်ပိုင်းရောကနေဒါမှာရှိတဲ့ဒီလူခွင့်လှူရှားတဲ့သူတွေရိုဟင်ညာဒီ community အတိုင်းဝိုင်းရလူတွေအနေနဲ့ရှေ့ဆက်ပြီးတော့ဗောနော်ဒီလူခွင့်ဝင်ကြီးအနေနဲ့ရှေ့ဆက်ပြီးတော့ဆောင်ရွက်သွားဖို့လှုပ်ဆောင်သွားဖို့တွေရှိပါလဲရှင
်ကျွန်တော်အမျိုးသားရင်းရေးအစိုးရကဒီနိုင်ငံတကာရေးရဆောင်ရွက်နေတဲ့ဒီနိုင်အထူးသဖြင့်ဒီပြည်သူလူထုနဲ့ထိထိဆက်ဆက်မှုကကျွန်တော်တို့ရဲ့ဦးစားပေးကန်တာတွေမှာပါတယ်ရဖြစ်တယ်ကျွန်တော်တို့နိုင်ငံတကာနိုင်ငံကိုကိုယ်စားလှယ်ဖွဲ့အနေနဲ့သွားတာပဲဖြစ်ဖြစ်အဲဒီတခြားသောအရေးကိစ္စတွေနဲ့သွားတာပဲဖြစ်ဖြစ်ပေါ့နော်ဒီကျွန်တော်တို့မြန်မာပြည်သူပြည်သားတွေကိုလက်ကန်တွေးဆတာသူတို့ရဲ့တန်လေးတွေကိုနားထောင်တာသူတို့ရဲ့စိုးရင်ချက်တွေကိုနားထောင်တာဒါတွေကကျွန်တော်တို့လှုပ်လေးလှုပ်ထားမဖြစ်မနေလှုပ်လေးလှုပ်ထားရှိတဲ့အလုပ်ဖြစ်ပါတယ်ပေါ့နော
်
ဇက်တိုက်ဆိုသလိုပဲဒီကနေဒါရောက်မြန်မာပြည်သူတွေမြို့နယ်ဒီကနေဒါမှာဒေသတည်တည်အဲ့တော့ဒီတွေးဆွန်ဆွေးနွေးမှုတွေကိုကျွန်တော်တို့ကပုံမှန်လောက်သွားဖို့ရှိတယ်ပေါ့နော
်
ဒီလူကိုယ်တိုင်ပဲဖြစ်ဖြစ် online ကနေဖြစ်ဖြစ်ကျွန်တော်တို့ဒီလူလူနဲ့ထိတွေ့ဆက်ဆံမှုတွေဒီတက်ပုံမှန်ပုံမြင်ပြီးတော့လူလူရဲ့အတန်ကျွန်တော်တို့ကအကြံဉာဏ်ပေးမှုတွေကိုလည်းလက်ခံနိုင်ပြီးတော့ဒီကျွန်တော်တို့နောက်မကြခင်လည်းပဲဒီကျွန်တော်တို့ဒီလူခရီးစဉ်တွေအနောက်နှစ်ထဲမှာလည်းသွားဖို့ကျွန်တော်တို့စီစဉ်ရေးဆွေးနေတာရှိတယ်ခင်ဗျာ
ဟုတ်ကဲ့ရှင်ဟုတ်ကဲ့အခုလိုမျိုးအချိန်ပေးပြီးရောဖြည့်ပေးတဲ့အတွက်ကျွန်တော်မျိုးကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဟုတ်
လူအခွင့်အရေးဒုတိယဝန်ကြီးဦးအောင်ကျော်မိုးကိုကနေဒါခီးစင်နဲ့ပတ်သက်ပြီးမဆုမွန်ကဆက်သွယ်မိမြန်ထားတာကိုနားဆင်ခဲ့ကြရတာပါအခုတော့ချင်းပြည်နယ်အခြေအနေတွေကိုအလှည့်ပေးကြပါတယ်ချင်းပြည်နယ်မှာစစ်ကောင်စီရဲ့လေချောင်းရံစိုးရိမ်နေရပြီမဲ့ချင်းကာကွယ်တပ်ဖွဲ့တွေကနေမြေ80ရာခိုင်နှုန်းလောက်ပြန်ပြီးသိမ်းပိုက်လာနေတာကြောင့်ပြည်သူတွေအရင်လိုနေရဲစွန့်ခွာထွက်ပြေးဖို့မလိုတော့ဘူးလို့ချင်းလူအခွင့်အရေးအဖွဲ့တာဝန်ခံက VOE ကိုပြောပါတယ်ချင်းပြည်နယ်မှာဖြစ်နေတဲ့နောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့ချင်းလူအခွင့်အရေးအဖွဲ့ CHR တာဝန်ခံတဦးဖြစ်တဲ့ Slide Manhelian ကိုမတ်အင်ဂျင်နိုင်က Zoom ကနေတဆင့်ဆက်သွယ်မေးမြန်းထားပါတယ်
လက်ရှိချင်းပြည်နယ်မှာဟိုချင်းတော်လှန်ရေးအင်အားစုတွေနဲ့ဒီစစ်ကောင်စီကြားဒီတိုက်ပွဲတွေဖြစ်နေတဲ့နောက်ဆုံးအချိန်ကအခုဘယ်လိုရှိလဲရှင
်။ဟုတ်ကဲ့အခုကျွန်တော်တို့နိုဝင်ဘာလနဲ့စပြီးတော့ဆိုလေချင်းပြည်နယ်မြို့နယ်တိုင်းမှာကျွန်တော်ကတိုက်ပွဲဖြစ်နေလို့ကျွန်တော်ပြောလို့ရတာပေါ့လေ။ကျွန်တော်ဒီအဓိကအခုတိုက်ပွဲဖြစ်တာကဒီလိုစစ်ကောင်စီကစစ်ကြောင်းဖူးပြီးတော့တိုက်ပွဲဖြစ်တာမျိုးမဟုတ်ဘင်းနဲ့အတင်ပြောင်းသွားတာတခုပေါ့နော်အခုကတော့နေမီတင်တိုက်ပွဲနဲ့စခိုင်းတင်တိုက်ပွဲတွေကစပြီးတော့ဖြစ်လာပြီပေါ့နိုဝင်ဘာလကနေစပြီးတော့လေဆိုတော့မြို့ပိုင်းကနေရီကူဒါစခိုင်းရီမြို့တွေကိုတင်းနေပြီးစခိုင်းတွေကိုတင်းနေပြည်ရနဲ့ဖလန်မြို့တွေကဒီပွဲစခိုင်းတွေကိုတင်းနေပြီးတော့တောင်ပိုင်းဖက်ကရီဇော်မြို့လေမနေ့ကပဲဒီနေ့ကပဲမနေ့တနေ့ကပဲတင်းသွားတော့ပေါ့နော်ပြီးတော့လိုင်လင်းပြည်မြို့တွေတင်းသွားတယ်ပေါ့လေဆိုတော့အခုချင်းထီလေဒီနေ့ဒီချင်းထီလေဒီနေ့ထီလေချင်းပြည်နယ်မြို့တိုင်းလိုမှာကျွန်တော်တိုက်ပွဲဖြစ်နေတာကိုတွေ့ရတာပေါ့နော်ကျွန်တော်မင်းတပ်မှာလည်းကျွန်တော်ဒီနေ့တိုက်ပွဲဖြစ်ပြီးတော့ကျွန်တော်ရဲ့အတီးပြုတ်ချက်ရအနည်းဆုံး၄အင်ဒိုမီရှီရှုဖြစ်ရှိတယ်လို့ကျွန်တော်သိရတယ်ဟာခါမြို့မှာလည်းနေ့တိုင်းလိုတိုက်ပွဲဖြစ်လေထန်ဒလန်မှာလည်းနေ့တိုင်းလိုတိုက်ပွဲဖြစ်တာပေါ့နော်တိုက်ပွဲဖြစ်တာပေါ့နော်ဆိုတော့အခုနိုဝင်ဘာလမှာတော့ကျွန်တော်ချင်းပြည်နယ်ကိုတိုက်ပွဲချင်းတွေအနေထားကိုကျွန်တော်ပြည့်ကြည့်တဲ့အခါမှာမြို့တင်တိုက်ပွဲတွေစခိုင်းတင်တိုက်ပွဲတွေကျွန်တော်ကမြို့နေတိုင်းမှာဖြစ်နေတာကိုကျွန်တော်တွေ့ရတာပေါ့။အ
ဲ့တော့ရာခိုင်နှုန်းများဆိုလို့ရှိရင်ဒီချင်းပြည်နယ်တပြည်နယ်လုံးမှာအခုဒါ slide map ပြောထားတဲ့အရာဆိုလို့ရှိရင်တိုက်ပွဲတွေကနေရာနှက်မှာဖြစ်နေတော့ရာခိုင်နှုန်းများဒီနေမြေသိမ်းတိုက်ပွဲတွေကိုဟိုပြောရမယ်ဆိုလို့ရှိရင်ဒီချင်းတော်လှန်ရေးအင်အားစုတွေဘက်ကဘယ်တိုင်းတာထီကိုဟိုတိမ့်ပိုက်ထားတယ်လေဒါမှမဟုတ်ရေအဲ့လိုတိုက်ပွဲတွေသူတိုက်ကိုတိုက်ပဲဖြစ်နေတာလားဘလို့အခြေအနေမျိုးလဲရှင
်လက်ရှိနေထားကိုကျွန်တော်ကြည့်နေဆိုရင်တော့အချင်းပြည်နယ်အနေဆုံးနေမီအနေထားရဖို့လေကျွန်တော်စစ်စေးရခိုင်ခုံးကျော်လို့တော့ဒေတာကစီအန်အေချင်းအတပ်ဖွဲ့နဲ့ဒေတာကကိုရေးတပ်ဖွဲ့တွေကကျွန်တော်တို့ထင်းထင်းထားတော့ကျွန်တော်တွေ့ရတာပေါ့နော်ကျွန်တော်အဓိကတော့ဥပမာကျွန်တော်ပြောနေချင်တော့ မြို့နေဆိုတော့ငါးမြို့နေဆိုရင်တော့ဗာလဲအာမြို့ပေါ်ကလွေလို့ပေါ့လေငါးမြို့နေဆိုရင်တော့အာတမျိုးလုံးတမျိုးနေလုံးလူမျိုးပြီလို့ကျွန်တော်ပြောလို့ရတာပေါ့နော်တခြားအာပလဝမြို့ပလဝမြို့နေရင်ပြီးတော့အာတွင်းစံမြို့နေရင်ပြီးတော့ကံပလမြို့နေရင်မတူပြီမြို့နေအဲ့ဒါမှစစီကောင်စီကောင်စီစခိုင်းတချို့တွေလောက်ပဲကျန်တော့တယ်တခြားမြို့နေတဲ့မြို့နေတွေမှာဆိုရင်တော့စစ်ကောင်စီကစခိုင်းတွေမရှိသလိုပေါ့နော်မြို့ပေါ်ကလေတို့ဆိုတော့အာဒေတာခိုင်အာကျွန်တော် CNA CNA အာ CNA တက်နေအာဒေတာကကွေးတပ်ခွေတွေကအများဖြင့်ချင်းပြင်းနေအာမြို့နေတိုင်းကိုကျွန်တော်အာနေနေစုမှုနယ်လေးနေထားမှာကျွန်တော်ရှိနေတော့ကျွန်တော်ပြရတယ်
ဆိုလို့ရှိရင်ဒီချင်းပြည်နယ်မှာဟိုတော်လိုင်းအင်အားစုတွေဘက်ကဟို80ရာခိုင်နှုန်းလောက်ကိုထိမ့်သိမ်းလာနိုင်တဲ့အခြေအနေမှာဒေသခံပြည်သူတွေပေါ်ဒီနယ်မြေသိမ်းတိုက်ပွဲတွေကဘယ်လိုတက်ရောက်မှုတွေရှိနေလဲအဲ့လိုတိုက်ပွဲတွေဖြစ်ပြီးတော့အုပ်ချုပ်ရေးပိုင်းနေကြတော့အဲ့လိုမျိုးတွေပေါ့နော်ဘယ်လိုမျိုးရှိနေလဲရှင
်အခုကျွန်တော်ချင်းပြည်နယ်ကိုအနေထောက်ကျွန်တော်ကြည့်နေဆိုရင်တော့စစ်ကောင်စီနေနဲ့ပေါ့လေစစ်ကောင်စီအနေထောက်ပထမဆုံးတက်မယ်ဆိုရင်တော့အာအဆွေမရှိတော့ကြားပုံစံမျိုးပေါ့လေအဲ့ဒါဖြစ်နေပြီပေါ့နော်သူတို့ဟောင်းတော့ဟောနိုင်တည်တာပေါ့သူတို့စစ်ကောင်စီနေနဲ့မေးပစ်စစ်စင်ကြီးတွေမလုံနိုင်တော့ဘူးသူတို့စခိုင်းကနေအပင်လေးမထွက်ရတဲ့အနေအထားမျိုးမှာရှိနေတာပေါ့သူတို့ဒေသကကွေတပ်ဖွဲ့တွေကစခိုင်းတွေကိုချင်းကပ်ပြီးတော့တင်းရတဲ့အနေအထားမှာဖြစ်နေတဲ့ခါမှာစစ်ကောင်စီကလည်းဘလို့တုံ့ပြန်မှုလုပ်လေဆိုရင်တော့လေရင်နဲ့ဘုံချေတိုက်ခိုက်တာတွေနဲ့ပြီးရင်တော့ဗာလေလက်နက်ကြီးနဲ့ပြီးခတ်တာတွေကိုပြည်သူတွေကိုချုပ်ထမ်းပြီးတော့ပြည်သူတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်တာကိုပို့ပြီးတော့လောက်ဆောင်တာကိုသူတို့တွေ့ရတာပေါ့နော်ဆိုရတာတစ်ဖက်တစ်လိုင်းကနေဗာလေဒီလိုပြည်သူတွေကမြို့မှာနေတဲ့လူမြို့မှာနေတဲ့အများစုပြည်သူတွေကစစ်ပေးရှောင်တယ်ခက်တာရှောင်တယ်ပြီးတော့နေနေပြန်ပြီးတော့တင်းငင်လာတဲ့ခါပြန်လာတာမျိုးတော့တော်တော်များများတော့ရှိပြီပေါ့လေဆိုရဒီမှာတစ်ဖက်တစ်လိုင်းနဲ့ပေါ့ဖြစ်လာပြီလေဆိုရင်တော့နေမေအများစုคุณน่ะပြောတယ်လို့ဒီဒီနိုဝင်ဘာလတွင်ပါပဲမြို့သုံးမြို့ပေါ့လေသူတို့လိုင်လင်းပြည်မြို့ရေပြီးရင်တော့ရီဇွာမြို့ရေရီမြို့ရေပေါ့လေအဲ့ဒီသုံးခုကိုလေဒေသကွေတပ်ပြည်လက်အောက်မှာရှိပြီဆိုတော့ဒေသခံတွေကလေအဲ့ဒီမှာသူတို့ရဲ့အုပ်ချုပ်ရေးစနစ်ရန်တရားတွေလေးပတ်အောင်လောက်ဆောင်နေတာလို့ကျွန်တော်အနေထားကိုကျွန်တော်ယူရတာပေါ့နော်ကျွန်တော်တစ်ဖက်တစ်လိုင်းကနေစစ်ကောင်စီကနေဗာလေလက်နက်ကြီးကနေပစ်ခတ်မလားလေရင်ပြန်ကနေပစ်ခတ်မလားဆိုတော့စူရင်ထက်လိုက်မှုမျိုးတော့အများကြီးကြုံနေရတည်တာပေါ့နော်ဆိုတော့တစ်ဖက်တစ်လမ်းကနေတော့အုတ်ချိုကြီးမျိုးတွေပြည်သူတွေထွက်လောက်လာပြီးတော့သူတို့မှလွတ်မြောက်လာပြီပေါ့လေဆိုတော့အဲ့ဒီအမျိုးသူတို့မှ confidence တော့နေနေပူရှိလာတော့ပေါ့ကျွန်တော်တွေ့ရတာပေါ့လေဟုတ်
အော်စစ်ကောင်စီဘက်ကနေပြီးတော့သူတို့နေ့စဉ်တွေထုတ်ပြန်ချက်တွေရပေါ့နော်ဆိုလို့ရှိရင်ဒီချင်းပြည်နယ်မှာတိုက်ပွဲတွေပြင်းထန်နေတာကိုလည်းသူတို့ပြောတယ်အဲ့လိုပေါ့နှစ်ဖက်ထိတိုက်တိုက်ပွဲတွေဖြစ်နေတယ်ဆိုတဲ့အနေအထားမျိုးဒီအနောက်မြောက်တိုင်းစစ်ဌာနချုပ်ဘက်မှာဆိုတာမျိုးတော့ပြောတယ်ဒါပေမဲ့နောက်တစ်ဖက်မှာလည်းဒီတိုင်းသားလက်နက်ကိုင်ဖွဲ့တွေဘက်ကဟိုလူလူတွေရှိတဲ့အဆောက်အုံတွေနောက်ပြည်သူတွေနေတဲ့ဒီနေရာတွေကနေပြီးတော့အကာအကွယ်ယူပြီးတော့ဟိုတိုက်ခိုက်မှုတွေလုပ်တယ်ပေါ့နော်ဆိုတာမျိုးတွေသူတို့တုံ့ပြန်ပြောဆိုတဲ့ခါကျတော့ဒီတော်လိုင်းအင်အားစုတွေဘက်ကရောဒီကဲပဲဟိုလူလူဟိုအရက်သားတွေပေါ့အသုံးချတာမျိုးပေါ့နော်သူတို့ဆွဆွဲတယ်လို့အရက်သားတွေကိုအသုံးချတာမျိုးရောရှိနေရရှင
်အကျွန်တော်တို့ဒီနေ့ဒီချင်းကျတော့မျိုးတော့ကျွန်တော်ဒေသကကွေးဘက်ကနေပြည်သူလူထုတွေကိုတိုင်းတစ်ပြည်အသုံးပြုပြီးတော့ဒီလိုတိုက်ပွဲတွေပေါ်ဆောင်တယ်မျိုးကျွန်တော်တို့တွေ့ရသေးဘူးเนาะဆိုတော့တိုက်ပွဲတွေပေါ်ဆောင်ပြီးတိုက်ပွဲတွေလုပ်မယ်ဆိုရင်တော့ဒေတာအပြည့်အစုံတွေကိုသူတင်အပြည့်ပေးတယ်သူတို့အနေနဲ့သူတို့အနေနဲ့ဆောင်တင်တဲ့အရာတွေဆောင်နိုင်အောင်ရှောင်နိုင်အောင်သူတို့အကောက်ွေယူနိုင်အောင်အပြည့်အစုံတွေကိုကောင်းကောင်းအပြည့်ပေးပြီးတော့ဒီလိုစစ်ကောင်စီတွေကဆွဆွေးတူမျိုးတော့ကျွန်တော်တို့မတွေ့ရဘူးလို့နေပြီးတော့နောက်တစ်ခုကတော့တစ်ခုတစ်ခုလို့တော့ကျွန်တော်ကရှိတာကဒီလိုဒေတာကကိုကြီးဖက်ကနေmine ပြီးတော့ဗာလေmine ထောင်ပြီးတော့ဒီလိုပြည်သူလူထုထိခိုက်တာတချို့ကလေးတော့ရှိတာပေါ့လေဆိုတော့ဒီရှိတဲ့အဲ့ဒါမျိုးမှာဆိုရင်တော့ဒေတာကကိုတက်ခွေတွေကသူတို့မှာတော့ account table ဒီရှိတာပေါ့လေဒီလိုသူတို့မှာတခုခုဖြစ်လာပြီဆိုတော့သူတို့တာဝန်ခံတာဝန်ယူမှုတွေကကျွန်တော်အများကြီးလုပ်တယ်ဆောင်ရွက်တာကိုကျွန်တော်တွေ့ရတာပေါ့လေဆိုတော့စစ်ကောင်စီပြောတယ်လို့ဒေတာကကိုတက်ခွေတွေကပြည်သူတွေကိုအကောက်ခွေယူပြီးတော့တိုက်ခိုက်တာမျိုးပြည်သူတွေကိုလူသားတိုင်းတစ်ဖက်အသုံးပြုပြီးတော့လှုပ်ဆောင်တာမျိုးတို့ကျွန်တော်ဒီနေ့ဒီချင်းဒီကျွန်တော်တက်တည်ထုတ်ထားတော့မတွေ့ရသေးပါဘူးခင်ဗျာ
။အခုလိုချင်းကာဝေးရေးဒီတက်ဖွဲ့တွေကဒီစစ်ကောင်စီနဲ့တိုက်ပွဲတွေဖြစ်နေတဲ့အပေါ်ဒီအခုနေမြေတွေတိမ့်လာနေတဲ့အပေါ်မှာလူထုရဲ့တုံ့ပြန်ချက်တွေကဘယ်လိုရှိလဲရှင
်။လူထုတွေကလည်းသူတို့ကလွမြွတ်ချင်ပြီပေါ့လေလွမြွတ်ချင်ပြီသူတို့ကစကားဆာဆာတွေသူတို့မြို့တချို့တနေရာမှာသူတို့နေတဲ့ခါမှာအစကားဆရရအပင်တော့မထွက်ရဘူးဒါပေမဲ့သူတို့အတွက်အနောက်ရှိဖြစ်တာပေါ့လေသူတို့အတွက်အုတ်ချွေးရန်တရားတွေပြီးတော့သူတို့အတွက် လုံချုံဖို့အနေထားတွေသူတို့အမြဲတမ်းကြောက်ရွံ့နေကြတာပေါ့နော်ကျတော့ဒေတာကာဝိတဖွဲ့တွေကဒီလိုဂျန်နေတဲ့စကိုင်းတွေကိုတင်ပိုက်လာတဲ့ခါမှာသူတို့အနေနဲ့တော်တော်လေးကိုပါလေလွတ်မြောက်ပြီသူတို့အနေနဲ့လွတ်မြောက်ပြီသူတို့အနေနဲ့ရန်တရားတွေလေးပတ်နိုင်ပြီသူတို့ဘာသူအောက်ချုံမှုတွေကျတော့လွတ်ဆောင်လာနိုင်ပြီသူတို့ဘာသူသူတို့ရဲ့ဆောက်ဝတ်နေကြီးတွေလည်းသူတို့စီမံလို့ရတော့မယ်ဆိုတော့အနေထားမျိုးပါတော့ဒီလိုတို့ရဲ့ဘာလဲ confidence နဲ့တို့ရဲ့ဘာလဲလုံခြုံမှုကပို့ပြီးတော့ကြီးမားလာတော့ကျွန်တော်တွေ့ရတာပေါ့နော
်ဒီချင်းလူခွင့်ရေးဖွဲ့စည်းကိုယ်တိုင်ကလည်းအခုဟိုစစ်ကောင်စီဘက်ကဒီလေချောင်းတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့ဒီအရသားတွေထိခိုက်သိမ်းဆုံးရတာနောက်အိုးရင်စွန့်ခွာထွက်ပြေးရတဲ့ဒီအခြေအနေတွေပေါ့နော်စစ်ဘေးဒုက္ခတွေအခြေအနေတွေကိုလည်းအစဉ်ခံတင်ပြနေတဲ့ခါကျတော့အခုနောက်ဆုံးဒီတိုက်ပွဲတွေဖြစ်နေတဲ့အနေထားမှာဟိုစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေစစွာလည်းပြောထားတယ်ဒါပေမဲ့ဒီလေကြောင်းတိုက်ခိုက်မှုတွေကဘယ်လောက်ထိပြင်းထန်နေသလဲအဲတကယ်ပဲဒီချင်းပြည်နယ်အဲ့အတွက်ကြောင့်ဒီစစ်ဘေးဒုက္ခတွေရဲ့အနေထားပေါ့နော်ချင်းပြည်နယ်ဘက်ကိုချင်းပြည်နယ်ကနေပြီးတော့နေဆက်အိန္ဒိယဘက်ကိုထွက်ပြေးရတဲ့အနေထားမျိုးရောရှိလာသလားအခုအရင်အချိန်နဲ့ဘယ်လိုကွာလဲရှင
်အရင်အချိန်နဲ့နှိုင်းယှဉ်တော့ပတော်လေးတူးတက်လာပြီလို့ကျွန်တော်ပြောရတာပေါ့နော်ဆိုတော့အဲ့ဒီတိုက်ပွဲတွေဖြစ်လာတဲ့ကံမှာအပီတူလူထုတွေကခေတ္တရှောင်တယ်ခေတ္တမီဇိုရမ်ဖက်ကူဖက်ပြီးလာတဲ့အမျိုးမျိုးရဲ့အနေထားမျိုးလိုရှိတယ်ဒါပေမဲ့အခုဖြစ်နေတဲ့တိုက်ပွဲကစခိုင်းတင်တိုက်ပွဲတွေဖြစ်တဲ့ခါမှာဒီလိုစကားဆားတွေစခိုင်းတွေရုပ်တင်သွားပြီးမရှိတော့ဘူးဆိုတဲ့အနေထားမျိုးမှာဆိုတော့တို့အနေနဲ့လေကြောင်းတိုက်ခိုက်မှုတွေကိုပဲကျွန်တော်တို့စုညီရပြီးတော့ဒီလိုတို့အချိန်နေစောင့်ကြည့်ပြီးတော့အများစုအများစုကတော့တို့ပြန်အနေရက်တွေကိုပြန်လာပြီးတော့နေထိုင်ကြတော့ကျွန်တော်တွေ့ရတယ်ဆိုတော့အခုလောလောဆယ်တက်ပွဲဖြစ်ပေါ်တဲ့နေရာမှာတော့စီဘေးရှောင်းခေတ္တရှောင်းတာမျိုးလိုရှိနေသေးတာပေါ့နော်ဆိုတော့ဒီတက်ပွဲအခြေအနေပုံမှာကျွန်တော်ကျွန်တော်ကြည့်တဲ့ခါမှာပြတူတူတွေကလည်းပြန်ပြီးတော့အခြေအနေတွေတည်ငင်ပြီးစခိုင်းတင်းမှုတွေလောက်လာနိုင်ပြီဆိုတော့တို့အနေနဲ့တို့ရဲ့နေရက်တွေမှာပြန်ပြီးတော့အခြေချချင်းတဲ့အနေထားမျိုးမှာတော့ကျွန်တော်တွေ့နေရတာပေါ့နော်ဟုတ်
ဟုတ်ချင်းဒေတာအကန်ကာကွယ်ရေးတပ်ဖွဲ့တွေမှာဘက်ကရောဒီစစ်တုံ့ပန်းပေါ့နော်စစ်ကောင်စီတပ်တွေဘက်ကအဲ့လိုလက်နဲ့ချလာတဲ့အနေအထားဘယ်လိုရှိတယ်လဲတကယ်လို့လက်နဲ့ချလာတဲ့သူတွေပေါ်မှာရောဒီချင်းဒေတာကန်ကာကွယ်ရေးတပ်ဖွဲ့တွေကဘယ်လိုသဘောထားလဲရှင
်သူတို့လည်းစစ်တုံ့ပန်းကိစ္စနဲ့ပတ်သက်ပြီးတော့policy ကောင်းကောင်းသူတို့လည်းရှိတာပေါ့လေဆိုတော့စစ်တုံ့ပန်းတွေသူတို့ဖိုင်းတယ်ဖိုင်းစီတဲ့ခါမှာဒီလိုညှဉ်းပန်းနေစစ်တာမျိုးလေသူတို့မလောက်တာကိုကျွန်တော်တွေ့ရတာပေါ့လေဆိုတော့ဒီကနေသူတို့ကကောင်းကောင်းပြောဆိုတယ်စိတ်ကူးတာမှုလိုအပ်တယ်ဆိုရင်လည်းစိတ်ကူးတာမှုတွေပေးတယ်ပြီးတော့အဲ့ဒီနောက်မှာသူတို့ကသူတို့လူချင်းတဲ့နေရာမှာပေါ့လေတချို့လူတွေကဗါလေအိန္ဒိယဖက်ပြန်ကိုချင်းတာလားတချို့လူတွေကဒီမှာသူတို့ရဲ့လူချင်းတဲ့နေရာမှာပေါ့သူတို့ရွေးချယ်ပိုင်ရွေးချယ်တဲ့နေရာမှာကိုဗါလေကောင်းကောင်းမှုနဲ့ပြောဆိုတယ်ကောင်းကောင်းမှုကိုပို့ဆောင်ပေးတယ်ကောကောမုံတင်တင်ထားတယ်အဲ့ဒါအနေထားကိုကျွန်တော်တွေ့ရတာပေါ့နော်ဆိုတော့တို့စစ်တုံးပိုင်းဥပဒေနိုင်ငံတကာဥပဒေတွေကိုတို့အလေးနဲ့ထားပြီးတော့ဒီချင်းကောက်ပွဲတပ်ဖွဲ့တွေကလော့ဆောင်နေတော့ကျွန်တော်တွေ့ရတာပေါ့နော်
အဲ့တော့အခုချင်းပြည်နယ်မှာလက်ရှိဒီချင်းပြည်သူတွေအတွက်ပေါ့နော်အထူးသဖြင့်လည်းတိုက်ပွဲတွေပြင်းထန်နေတဲ့ခါကျတော့ဒီစစ်ဘေးဒုက္ခသည်တွေအတွက်ကအကူအညီလိုအပ်နေတဲ့အခြေအနေပေါ့နော်အဲ့ဒီအတွက်ကိုအခုဘလို့မျိုးအကူအညီတွေရနေတယ်လဲတကယ်ပဲဘလောက်ထိအကူအညီတွေရောလိုအပ်နေတယ်လဲရှင
်ဒီလို western border ဖြစ်ပေါ့လေအကြီးက indian နဲ့ subset ဆိုတော့ကျွန်တော်ကအမေခိုင်လို့ကျွန်တော်ကပြောလို့ရပေါ့ဆိုတော့ဒီနေ့ဒီချင်းပြည်ကြီးကလုံဝနိုင်ငံတကာအဖွဲ့အစည်းတွေရဲ့ဗါလဲဝင်ကြီးပိုင်းပူးပေါင်းနဲ့ပါဝင်ဆောင်ရွက်မှုကတော်တော်လေးနေတာကိုတွေ့ရတာပေါ့နော်ဆိုတော့အခုပြည်တွင်းမှာဆိုရင်လေပြည်မဖက်ကနှစ်ပါးမှာစားစီယာပြီးတော့စားစီယာအစားတုပ်တွေကစပြီးတော့ကလေးမင်းကလေးရဲ့တုံးဆောင်ပစ္စည်းကစတော်တော်လေးချစ်ချင်းနေထားမှာရှိတယ်ပေါ့လို့ဆိုတော့ပြည်မကနှစ်ပါးမှာတင်ပို့လို့မရတဲ့အနေထားမှာဖြစ်နေတာပေါ့နော်ဆိုတော့ကျွန်တော်ကအဓိကတော့မီဇိုရမ်ဖက်ကနေပြောက်ပို့ပြီးတော့တင်ပို့ရတယ်ဆိုတော့ဒီဖက်ကနေဆိုတော့ဈေးလေးအစမတန်နှိမ့်လာတာပေါ့လေဆိုတော့ဒီလိုမျိုးပုံစံမျိုးနဲ့အားလည်းကျန်းမာရေးထုတ်တက်ပြီးတော့အစာအားရတွေဗာလေမလုံးလောက်လို့ဗာလေIDP မှာညာတည်ဆုံးတဲ့အကြီးတွေးကိုလေကျွန်တော်တူလာတာမျိုးဖြစ်ပေါ်လာတာမျိုးကျွန်တော်ကစစ်တင်လို့ကျွန်တော်တွေးရတာပေါ့နော်ကျွန်တော်ဒီနေထားမှာကျွန်တော်ရဲ့နိုင်ငံတကာရဲ့ပေါင်းပန်းပူးကအများကြီးကျွန်တော်မှလိုအပ်တယ်
ချင်းပြည်နယ်ကနောက်ဆုံးအခြေအနေတွေကိုမဲ့အင်ဂျင်နိုင်ကမေးမြန်းတင်ဆက်ခဲ့တာပါရှင်
။ VOA အစီအစဉ်တွေကိုရေဒီယိုရုံမြင်တင်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်။
ဖြူမြန်မာပိုင်းစီရင်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတစ်ပတ်အစီအစဉ်တွေမှာပထမဆုံးတော့မြန်မာကမ္ဘာမီဒီယာမြင်ကွင်းနဲ့စတင်ကြပါတယ်ဆေအာနာတင်ခံထားရတဲ့မြန်မာနိုင်ငံဟာလူအခွင့်အရေးနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကျင့်အတဲတွေနဲ့ကြုံတွေ့နေရုံသာမကရာသီဥတုပြောင်းလဲမှုဒဏ်ကိုပါပို့တိုးပြီးတော့ခန်းစားနေရတယ်လို့ကုလသမဂ္ဂကျွမ်းကျင်သူတွေကသတိပေးထားပါတယ်ဒီလိုအကျင့်အတဲတွေအဆုံးသတ်နိုင်မှုမြန်မာအရေးကမ္ဘာခေါင်းဆောင်တွေပါဝင်ကူညီမှုအထူးအရေးကြီးနေပါတယ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာစောင့်မရှင်ပြည်သွေးနိုင်တဲ့အတူအလိမ္မာကတင်ဆက်ပေးထားပါတယ်
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန်တာကနေလူအခွင့်အရေးနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကျပ်တဲတွေတာမကရာသီဥတုပြောင်းလဲမှုဒဏ်ကိုပါပိုခံစားလာရတဲ့မြန်မာနိုင်ငံအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါမြန်မာနိုင်ငံမှာဆေးအာဏာသိမ်းမှုကြောင့်လူအခွင့်အရေးနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကျပ်တဲတွေဖြစ်ပေါ်စေရုံသာမကပဲပြည်သူလူထုအနေနဲ့ရာသီဥတုပြောင်းလဲမှုဒဏ်ကိုပါပုံမခံစားနေကြရတယ်။ပဋိပက္ခနဲ့ရာသီဥတုဖောက်ပြန်မှုတို့ရဲ့တက်ရောက်မှုတွေကမြန်မာနိုင်ငံရှိတန်းနဲ့ရှိတဲ့ပြည်သူတွေအထူးသဖြင့်တဘာဝကိုမှီခိုနေရတဲ့ဌာနေတိုင်းရင်းသားတွေရဲ့ဂျမ်းမာရေးစားဝတ်နေရေးနဲ့လုံခြုံရေးကိုချိန်ချောက်နေပါတယ်လို့ကုလသမဂ္ဂကျွမ်းကျင်သူတွေကပြောကြားလိုက်တဲ့အကြောင်းကိုမီဒီယာတွေမှာဖော်ပြကြတာတွေ့ရပါတယ်။အခုလိုပြောကြားခဲ့တာကတော့အာရဗ်စော်ဘွားများပြည်တော်စု UAE နိုင်ငံမှာကျင်းပပြုလုပ်နေတဲ့28ကြိမ်မြောက်ကုလသမဂ္ဂဥတုရာသီဆိုင်ရာထိပ်သီးညီလာခံအစမှ Tom Andrews နဲ့ David White တို့ကပြောကြားခဲ့ကြတာဖြစ်ပါတယ် Tom Andrews ကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးတန်တမန်ဖြစ်ပြီး David White ကတော့လုံခြုံစိတ်ချတန်ရှင်းကြမ်းမှာတာရှည်တည်တံ့တဲ့ပတ်ဝန်းကျင်မှာနေထိုင်ခံစားခွင့်ဆိုင်ရာလူအခွင့်အရေးအထူးတန်တမန်ဖြစ်ပါတယ်ဒါအပြင်Tom Andrews နဲ့ David White တို့ကမြန်မာနိုင်ငံမှာရာသီဥတုဘေးအန္တရာယ်တွေပိုများလာပြီးပိုဆိုးလာနိုင်တယ်။ဒါကြောင့်ကမ္ဘာခေါင်းဆောင်တွေအနေနဲ့နောက်ထပ်မုန်တိုင်းတစ်ခုကြာရောက်လာမယ့်အချိန်ကိုစောင့်မနေဘဲအထူးကြိုက်လွယ်ဆုံးသူတွေကိုအရေးပေါ်ထောက်ပံ့ကူညီဖို့ပြက်ပြက်သားသားအရေးယူလှုံ့ဆော်ဖို့လိုအပ်နေပြီ။မြန်မာနိုင်ငံရဲ့အကြအတဲအဆုံးသတ်သွားအောင်ကမ္ဘာခေါင်းဆောင်တွေအနေနဲ့အကူအညီပေးရေးဟာအရေးကြီးလာပါတယ်လို့လည်းတိုက်တွန်းပြောကြားခဲ့ကြပါတယ်။
မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကရွေးကောက်ခံအရသာအစိုးရကိုဖယ်ရှားပြီးတော့စစ်တပ်ကအာဏာသိမ်းခဲ့ပါတယ်။အကျိုးဆက်ကတော့တိုင်းငံလုံးအတိုင်းအတာနဲ့လက်နက်ကိုင်ဒေါ်လာရေးပေါ်ပေါက်လာခဲ့ပါတယ်။နိုင်ငံတော်မှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေတိုက်ပွဲတွေကြောင့်ထိခိုက်သေးချေတန်ရာရပျက်စီးဆုံးရှုံးရတာတွေကျေးရွာပေါင်းများစွာမိရှို့ဖျက်ဆီးခံရတာစစ်ဘေးရှောင်တွေတန်းတယ်ချီရှိလာတာစတဲ့ထင်သာမြင်သာရှိတဲ့လူအခွင့်အရေးနဲ့လူသားချင်းစာနာမှုဆိုင်ရာအကျပ်တဲတွေအပြင်ကြိုတင်မသိနိုင်တဲ့တဘာဝဘေးအန္တရာယ်ဒဏ်ကိုပါမြန်မာပြည်သူတွေပို့ပြီးတော့တွေ့ကြုံခံစားနေကြရပါတယ
်ဒီနှစ်ထဲမှာကိုပဲမေ14ရက်နေ့ကရခိုင်ကမ်းရိုးတန်းကိုဝင်ရောက်တိုက်ခတ်ခဲ့တဲ့မိုခါအင်အားပြင်းဆိုင်ကလုံးမုံတိုင်းနဲ့အော်တိုဘာလာဇန်းကဖြစ်ပေါ်ခဲ့တဲ့ပကိုးရေကြီးမှုတွေဟာထိခိုက်ပျက်စီးမှုကြီးမားတဲ့တဘာဝဘေးအန္တရာယ်တွေဖြစ်ပါတယ်။တဘာဝဘေးအန္တရာယ်ဆိုတာတားဆီးလို့မရနိုင်ပေမယ့်တဘာဝဘေးအန္တရာယ်အတွက်ကြိုတင်ပြင်ဆင်ထားမှုနဲ့တဘာဝဘေးအန္တရာယ်ကြာရောက်ပြီးချိန်မှာကယ်ဆယ်ရေးလုပ်ငန်းတွေနဲ့အရေးပေါ်အကူအညီတွေအချိန်နဲ့တပြေးညီပေးဖို့ကူညီနိုင်ရေးဟာအလွန်အရေးကြီးပါတယ်။ပြန်ကြည့်ရင်မိုခါမုန်တိုင်းရောပကိုးရေကြီးမှုမှာပါကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုစစ်ကောင်စီလက်အောက်ခံအုပ်ချုပ်ရေးအဖွဲ့အစည်းတွေကကန့်သတ်တားဆီးပိတ်ပင်တာတွေနဲ့ကြုံခဲ့တာကိုတွေ့ကြရမှာပါ။ဒါကြောင့်လဲကုလသမဂ္ဂတာဝန်ရှိသူတွေကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာကြောင့်လူအခွင့်အရေးနဲ့လူသားချင်းစာနာမှုဆိုင်ရာအကျပ်အတဲတာမကဘူး။ရာသီဥတုပြောင်းလဲတဲ့တန်းတဘာဝဘေးဒဏ်တွေကိုပါပိုခံစားလာရတယ်လို့ထောက်ပြသတိပေးနေကြတာဖြစ်ပါတယ်။
ဆရာနာသိမိနောက်ပိုင်းစစ်ပေးရှောင်အရေးအတွက်ဟာနှစ်တန်းကျော်အထိမြင့်တက်လာတယ်လို့ကုလသမဂ္ဂစည်းရုံးတွေကဖော်ပြနေပါတယ်။အဲ့ဒီထဲမှာအမျိုးသမီးနဲ့ကလေးငယ်တွေကအများစုပါဝင်နေပါတယ်။အ အဲ့ဒီကလေးငယ်တွေရဲ့ပညာရေးနဲ့ကျန်းမာရေးအခြေအနေတွေဟာရေရှည်မှာအနာဂတ်မြမလူအဖွဲ့အစည်းပေါ်မှာကြီးမားတဲ့အကျိုးတရားမှုတွေဖြစ်ပေါ်စေမှာပါအထူးသဖြင့်စီဘေးရှောင်ကလေးငယ်တွေပညာသင်ခွင့်အပြည့်အဝမရတာနဲ့ကာကွယ်ဆေးလက်လန်းမမီမှုတွေဟာစိုးရိမ်ရအခြေအနေတွေဖြစ်နေပါတယ်ဒီအကြောင်းကိုနိုဝင်ဘာလ28ရက်နေ့ကလုံခြုံရေးကင်းမဲ့ပြီးတော့ရန်ပုံငွေမလုံလောက်မှုကြောင့်စာနာမှုအကူအညီတွေအခက်အခဲတွေ့ဆိုတဲ့ရုပ်တံသတင်းတစ်ပုဒ်ကို VOA ကဖော်ပြခဲ့ပါတယ်။အဲဒီသတင်းမှာမြန်မာနိုင်ငံတွင်ကျယ်ပြန့်လာတဲ့တိုက်ပွဲတွေကြောင့်အကူအညီပေးရေးလုပ်သားတွေဝင်ရောက်သွားလာခွင့်နဲ့စာနာမှုအကူအညီပေးရေးလုပ်ငန်းတွေနှေးကွေးသွားတဲ့အပေါ်ကုလသမဂ္ဂကသတိပေးလိုက်ပါတယ်။ဒီချိန်ထဲမှာပဲကုန်စည်တော့ကြီးမြင့်မှုနဲ့လောင်စာဆီရှားပါမှုကြောင့်လည်းပို့ပြီးတော့အခက်တွေလာနေပါတယ်။လိုအပ်ချက်တွေကပိုများလာနေပါတယ်။ဒါကြောင့်မြန်မာနိုင်ငံအတွက်တောင်းခံထားတဲ့ရန်ပုံငွေထည့်ဝင်ကြဖို့ကုလသမဂ္ဂအတွေ့ရင်မှုချုပ်ရဲ့လက်ထောက်ပြောခွင့်ရပုဂ္ဂိုလ်ဖာဟန်ဟက်ကပြောကြားကြောင်းဖော်ပြထားပါတယ်။ဒါအပြင်ဖာဟန်ဟက်ကမြန်မာနိုင်ငံအတွက်ရန်ပုံငွေလိုအပ်သလိုလိုအပ်နေသူတွေထံဘေးကင်းလုံခြုံစွာပေးပို့ကူညီရေးဟာလည်းအရေးကြီးတယ်လို့ပြောကြားခဲ့တာတွေ့ရပါတယ်။နှစ်ကုန်တော့မှဖြစ်ပေမဲ့2023ခုနှစ်အတွက်မြန်မာနိုင်ငံအတွင်းလိုအပ်တဲ့အကူအညီတွေပေးနိုင်ရေးတောင်းခံထားတဲ့ရမုံငွေရဲ့28ရာခိုင်နှုန်းသာရရှိသေးတယ်လို့လည်းသတင်းမှာဖော်ပြထားတာတွေ့ရပါတယ
်။ဆေးရနာသိမှုကြောင့်ပေါ်ပေါက်ခဲ့တဲ့နောက်ဆက်တွဲနိုင်ငံရေးစီးပွားရေးပညာရေးကျန်းမာရေးဆိုင်ရာအခက်အခဲအကျက်တွေတွေကမနှဲလှပါဘူး။ရေတိုရောရေရှည်အတွက်ပါအကျိုးသက်ရောက်မှုတွေကကြီးမားလှပါတယ်။ပညာရေးမှာဆိုဆရာနာသိမ့်ပြီးနောက်ပိုင်းတက္ကသိုလ်ကောလိပ်ကျောင်းသားပေါင်း3သိန်းကနေ5သိန်းကြားပညာသင်ယူခွင့်ဆုံးကျုံးခဲ့ရပါတယ်။အလားတူပါပဲတက္ကသိုလ်ဝန်ထမ်းစာမေးပွဲဝင်ရောက်ဖြေဆိုသူအရေအတွက်ဟာလည်း2023ခုနှစ်မှာ2019နဲ့နှိုင်းယှဉ်ကြည့်ရင်80ရာခိုင်နှုန်းလျော့နည်းသွားတယ်လို့သတင်းတွေကဆိုပါတယ်။ဘိန်းဆိုင်ပြုမှုက33ရာခိုင်နှုန်းတိုးလာသလိုအွန်လိုင်းကနေငွေကြေးလိမ်လည်မှုလိုယာစွန့်မှုတွေကလည်းကြေကြေပြန့်ပြန့်ဖြစ်ပေါ်နေတာတွေ့ကြရမှာပါအခုနောက်ဆုံးကုလသမဂ္ဂကတတိပေးတယ်လို့မြမပြည်သူတွေဟာရာသီဥတုပြောင်းလဲမှုတန်ကိုပါပိုခံလာကြရမယ်အခြေအနေမျိုးနဲ့ကြုံနေရပါတယ်ပြောရရင်စစ်ကောင်စီရှိနေသမျှဒီကနေ့ပြည်သူတွေကြုံတွေ့ခံစားနေရတဲ့ဒုက္ခတွေနဲ့အကြက်တဲတွေကိုဖြေရှင်းနိုင်မှာမဟုတ်ပါဘူးဘာကြောင့်လဲဆိုတော့ဒီကနေ့ကြုံတွေ့နေရတဲ့ပြဿနာတွေနဲ့အထွေထွေသောအကြက်တဲတွေဟာစစ်တပ်ကအာဏာသိမ်းတဲ့အကျိုးဆက်တွေဖြစ်နေလို့ပါပဲလို့နိုင်ငံရေးအကဲခတ်တူကမှတ်ချက်ပေးပါတယ်ဒီလိုအချိန်မှာမြောက်ပိုင်းညီနောင်မဟာမိတ်တွေရဲ့10276စစ်စင်ရေးပေါ်ပေါက်လာပါတယ်10276စစ်စင်ရေးဟာစစ်ကောင်စီရဲ့အနေအထားကိုစမ်းသပ်လိုက်တာလည်းဖြစ်ပါတယ်10276စစ်စင်ရေးနောက်ပိုင်းပြည်တွင်းရောပြည်ပမှာပါအထူးသဖြင့်နိုင်ငံတကာအမြင်တွေတိတိတတ်တာပြောင်းလဲလာတာတွေ့ရပါတယ်ဝါရှင်တန်စစ်တပ်ကသူကပမောက်ခဇက်ခါရီအဘူဇာကမြန်မာစစ်တပ်အနိုင်မရနိုင်တော့ဘူးလို့တုံ့တက်ထားတဲ့ဆောင်းပါးကိုလွတ်လပ်တဲ့အာရှအသံ RFP ကဖော်ပြခဲ့ပါတယ်။ဒီဒီပလိုမက်မှာလဲဆောင်းပါးရှင်ထက်မင်းလွင်နဲ့တီဟဝင့်အောင်တို့က10276စစ်စင်ရေးဟာຫນွေဦးတော်လှန်ရေးအဆုံးသတ်တိုက်ပွဲရဲ့အစားလို့ခေါင်းစဉ်ပေးထားတဲ့ဆောင်းပါးတစ်ပုဒ်ရေးသားထားပါတယ်။10276စစ်စင်ရေးရဲ့အကျိုးဆက်ဟာမြန်မာနိုင်ငံရေးမှာဘယ်အတိုင်းဒါထိအကျိုးသက်ရောက်မှုတွေရှိမလဲ။တကယ်ပဲအဆုံးသတ်တိုက်ပွဲရဲ့အစလားဆိုတာကတော့စောင့်ကြည့်ကြရအောင်မှာပါခင်ဗျာ
လူသားချင်းစာနာထောက်ထားမှုဆိုင်ရာအကျက်အတဲတွေနဲ့ကြုံတွေ့နေရုံသာမကရာသီဥတုပြောင်းလဲမှုတံကိုပါပိုတိုခံစားနေရလို့ကမ္ဘာခေါင်းဆောင်တွေရဲ့ပါဝင်ကူညီမှုဟာအရေးကြီးနေတယ်ဆိုတာကိုစောင်းမရှင်ကိုပြည်သွေးတိုင်းနဲ့အတူအလိမာတို့ကတင်ဆက်ခဲ့တာပါရှင် VOE မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့ ISB မြန်မာအစီအစဉ်ကိုအလှည့်ပေးကြပါတယ်စစ်စင်ရေး139.2ပေါ်တရုတ်ရဲ့တုံ့ပြန်ပုံဟာရေဝီယဆန်တယ်လို့ဆိုပေမဲ့အလေးထားမှုတွေလည်းရှိနေတယ်ဆိုတာကို ISB မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျင်မှတ်စုမှာအချက်အလက်တွေကိုအခြေပြုပြီးပိုင်းခြားဖော်ပြထားပါတယ်နားဆင်ကြည့်ပါအောင်ရှင
်စစ်စင်ရေးတစ်တုံညာနှစ်ခွန်အပေါ်တရုတ်ရဲ့တုံ့ပြန်ပုံကိုလေ့လာတဲ့အခါပြောရပြောစင်တွေကိုတွေ့ရတယ်လို့ထူးခြားချက်တွေလည်းတွေ့ရပါတယ် 2015နဲ့2022ခုနှစ်တွေတုန်းကတော့အခုဖြစ်စဉ်မှာတုံ့ပြန်မှုမပြင်းထန်ပါဘူး။အပြစ်ရပ်ပြီးတွေ့ဆုံဆွေးနွေးကြဖို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနက10ချိန်ထက်မနည်းတိုက်တွန်းခဲ့ပါတယ်။တရုတ်စီမံကိန်းတွေနဲ့တရုတ်နိုင်ငံသားတွေရဲ့လုံခြုံရေးအတွက်ပြောခဲ့တာတော့ရှိပါတယ်။စီမံကိန်းတွေကိုမထိခိုက်စေဖို့နဲ့တရုတ်နိုင်ငံသားတွေဘေးမတွေ့စေဖို့လည်းတောင်းဆိုခဲ့ပါတယ်။စပေးဆောင်တွေလက်ခံကူညီရေးကိုတော့ဆစ်စင်ရေးစတင်ပြီးသုံးပတ်အကြာမှာပြောခဲ့ပါတယ်တရုတ်စစ်တပ်အနေနဲ့အကြီးစားစီရင်လက်ချက်မှုကိုမြန်မာနယ်စပ်မှာနိုဝင်ဘာလကုန်ပိုင်းကလုပ်ခဲ့ပါတယ်ဆစ်စင်ရေးလက်ချက်မှုကဆစ်စင်ရေးတည်တုံညာနှစ်ကွန်ကြီးမားကျယ်ပြန့်လာခြင်းမှာပြုလုပ်ခဲ့တာပါဒါဟာတရုတ်နိုင်ငံရဲ့အထုတ်ချအာဏာကိုကာကွယ်ဖို့နဲ့အရေးပေါ်လက်တုံ့ပြန်မှုရည်ရွယ်တာပါတရုတ်စစ်တပ်မှ30နဲ့စစ်သည်900လဲရန်ကုန်ကိုလာရောက်ခဲ့ပါတယ်။ဒါကချစ်ချည်ရေးခီးစဉ်ဖြစ်ပြီးနိုင်ငံဆက်ဆံရေးတိုးမြင့်လာလို့စစ်ကောင်စီကဆိုပါတယ်။ထူးခြားတာကရုရှားရေတပ်နဲ့ပူးတွဲစီရင်လေ့ကျင့်မှုအပြီးသုံးပတ်ကြာမှာတရုတ်ရေတပ်ရောက်လာတာပါ။စစ်စင်ရေးတည်တုံညာနှစ်ကွန်ကိုတရုတ်ကျူးကျော်စစ်ဆိုပြီးစစ်ကောင်စီထောက်ခံသူတွေကဆန္ဒပြခဲ့တာလည်းရှိပါသေးတယ်။စစ်စင်ရေးတည်တုံညာနှစ်ကွန်စတင်ပြီးချိန်မှာပဲတရုတ်ဝန်ကြီးတွေနေပြည်တော်ကိုရောက်ခဲ့ပါသေးတယ်။တရုတ်ပြည်သူလုံခြုံရေးဝန်ကြီးမစ္စတာဝမ်ရှောင်ဟွန်ကအောက်တိုဘာလကုန်မှာလာခဲ့ပါတယ်။တရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်ဖို့အစည်းအဝေးလာတက်တာပါ။တရုတ်လက်ထောက်နိုင်ငံသားရေးဝန်ကြီးမစ္စတာနွန်ရွန်လည်းလာခဲ့ပါတယ်။နိုဝင်ဘာလဆန်းမှာလုပ်တဲ့လမ်းချမဲခေါင်အစည်းအဝေးလာတက်တာပါ။အွန်လိုင်းနေလည်မှုတိုက်ဖြတ်ရေးတွေကိုဦးစားပေးဆွေးနွေးခဲ့ကြတယ်လို့တရုတ်ဘက်ကဆိုပါတယ်။စစ်ကောင်စီကတော့စစ်စင်ရေးတည်တုံညာနှစ်ကွန်နဲ့ပတ်သက်ပြီးအဓိကဆွေးနွေးခဲ့တယ်လို့ထုတ်ပြန်ပါတယ
် ISP မြန်မာကတင်ဆက်ခဲ့တဲ့တရုတ်ရဲ့တည်တုံညာနှစ်ကွန်စစ်စင်ရေးအပေါ်တုံ့ပြန်ပုံတွေနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုနားဆင်ခဲ့ကြရတာပါအခုတော့မြန်မာပြည်ကပေးစာဆိုတဲ့အစီအစဉ်လှည့်ပါဒီအစီအစဉ်ကိုတော့မအေးတန်နာကျော်ကတင်ဆက်ပေးမှာပါရှင်
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်။ VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တူလေးနဲ့စာချင်ပါတယ်။ကျွန်တော်ငယ်ငယ်လေးတည်းကဒီလုံးတန်ကြာရင်အရင်မှတ်မိခဲ့တာပါ။ဆုံးပါသွားခဲ့တဲ့ကျွန်တော်ရဲ့အဖေကရေဒီယိုတက်ရှဲရှဲနဲ့ကျွန်တော်ရဲ့နားတွေကိုရိုက်သွင်းခဲ့တယ်လို့ပါပဲ။ VOE ကိုအမြဲတမ်းနားထောင်ဖြစ်ပါတယ်။ VOE အတန်ကြာတိုင်းလဲအဖေကိုသတိရပါတယ်တဲ့။ဆုံးပါသွားပြီဖြစ်တဲ့ parking ကို VOE နားဆင်သတိရနေတဲ့တော်ရရှင်တယောက်ဖြစ်ပါတယ်ရှင်။နောက်ထပ်တော်ရရှင်ကိုတိုးမျိုးလွင်ကတော့မင်္ဂလာပါ VOE သတင်းမှန်တွေတင်ဆက်ပေးနေလို့ကျေးဇူးပါခင်ဗျာတဲ့ဝိုင်းတော်သူဝိုင်းတော်သားတွေကိုကျမ်းမာစိတ်ချမ်းသာကြပါစေဆိုပြီးတော့ email ရေးပို့လာတာပါနေမင်းနဲ့လာမင်းဆိုတဲ့သောရရှင်ကတော့လွန်ခဲ့တဲ့နှစ်ပေါင်းများစွာတွေက VOE ကိုအားပေးလာတဲ့ပရိသတ်ဖြစ်ပါ၏
မင်္ဂလာပါ VOE ဝန်ထမ်းများခင်ဗျာကျွန်တော် VOE Radio Season ကိုနားဆင်အားပေးခဲ့တာလွန်ခဲ့တဲ့2000ခုနှစ်ကတည်းကပါအမြဲတမ်းအားပေးနေပါတယ်အခုကထိုင်းရောက်နေတော့ VOE ကို application ကနေနားဆင်နေပါတယ်ဒီညထုံးလွှင့်ခဲ့တဲ့ယူကရိန်းမြန်မာအစီအစဉ်နားဆင်ရတာအရန်ကြိုက်နှစ်သက်လို့ပို့ပေးလို့ရမလားလို့ပါဗျာ VOA ဝိုင်းတော်သူဝိုင်းတော်သားများကိုကျမ်းမာလို့စိတ်ချမ်းသာပါစေစာရေးတာမှားရင်လည်းဖြေဖတ်ပေးပါဗျာတခါမှအစာမရေးဘူးလို့ပါ VOA ရေ
ဟုတ်ကဲ့ပါရှင်အစီအစဉ်တွေကပို့ပေးတယ်ဆိုတာမျိုးတော့မရှိပါဘူးเนาะဒါပေမဲ့ကျမတို့နေ့စဉ်ထုတ်လွှင့်ပေးတဲ့ဒီသတင်းတွေအစီအစဉ်တွေကိုနေ့စဉ်သတင်းလောင်းနဲ့ပို့ပေးပါရည်ဒါပေမဲ့ဗီဒီယိုအစီအစဉ်တွေရေဒီယိုအစီအစဉ်တွေကတော့ပို့ပေးတယ်ဆိုတာမျိုးမရှိပါဘူး။ဒါပေမဲ့ဒီအစီအစဉ်တွေကလည်းပြန်ရှာကြည့်ရတာလည်းလွယ်ပါတယ်ရှင်။ VOA Facebook စာမျက်နှာမှာဗီဒီယိုဆိုပြီးတော့ထုတ်လွှင့်ပြီးသားဗီဒီယိုတွေအားလုံးကိုပြန်ပြီးတော့ဒီအစင်းလိုက်ပြန်ကြည့်လို့ရပါတယ်။ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကိုကြိုက်တယ်ဆိုလို့ဒီအစီအစဉ်ကိုကျမတို့အပတ်စဉ်ပုံတစ်ပုဒ်နဲ့ညတိုင်းည9:00နာရီကနေ9:00
ခုနှစ်နာရီခွဲထိထုတ်လွှင့်ပေးတဲ့ရုပ်မြင်သံကြားအစီအစဉ်မှာကြည့်ရှုနိုင်ပါတယ်ရှင်။ဒီအစီအစဉ်ကိုပဲနောက်ထပ်အင်္ဂါနေ့မှဆိုရင်တော့ကျမတို့ရုပ်မြင်သံကြားပေါ်မှာကြည့်လို့ရတဲ့ရေဒီယိုအစီအစဉ်ဒါမှမဟုတ်လေဒီလိုင်းဒိုမီတာနဲ့ဖမ်းယူနားဆင်နိုင်တဲ့ရေဒီယိုအစီအစဉ်ကနေပြန်ပြီးနားဆင်ကြည့်ရှုလို့ရပါတယ်ရှင်။ကျမတို့ကဓာတ်ရိုက်ထုတ်လွှင့်မှုတွေပြင်ပြီးလူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ Facebook နဲ့ YouTube စာမျက်နှာတို့မှာလည်းတင်ထားပေးတာမလို့အဲ့ဒီမှာလည်းတွားပြီးအဲ့ဒီအစီအစဉ်ကိုပြန်ရှာကြည့်လို့ရပါတယ်နော်။ VOA အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။ VOA ကနေပြီးကျမ်းမာရေးအစီအစဉ်လေးတစ်ခုထုတ်လွှင့်ပေးပါဆိုပြီးပြောလာတဲ့တော်ရရှင်ကတော့ဦးတင်လှဖြစ်ပါတယ်။မင်္ဂလာပါ။ကျွန်တော်ကကြောက်ပတောင်းကပါ။ကလေးတွေမျက်စိနာယောဂရနိုင်ကြပါတယ်တဲ့။အထူးသဖြင့်ကျောင်းသားကျောင်းသူတွေပါမဖြစ်အောင်ဘလို့ကာကွယ်ရမလဲဖြစ်ပြီဆိုရင်လည်းဘလို့ပြုစုရလဲကျမရဲ့အစီအစဉ်မှာတင်ပြပေးပါ။အဲရမိသားစုတွေပါကူးဆက်ခံနေရပါတယ်။ဆိုတော့ကျမတို့စီကိုအော်တိုဝါလာလေကစာရေးလာတာဖြစ်ပါတယ်ရှင်။ဥတင်လာက VOA 1.0 တားရဲ့အားလုံးနဲ့ကျမချမ်းသာကြပါစေ။ဘေးရန်ခက်သိမ်းကင်းကျင်းကြပါစေ။ဆိုပြီးလဲဆူတောင်းတဲ့ပုံမျိုးစုံနဲ့ဆူတောင်းပေးလာပါတယ်။ဟုတ်ကဲ့ပါ။ဥပြောတဲ့အစီအစဉ်ကိုမေးမြန်းတင်ဆက်ပေးဖို့ပတ်စဉ်ကျမရဲ့အစီအစဉ်တင်ဆက်ပေးနေတဲ့ကိုဝင်းမင်းကိုပြောထားပါတယ်ရှင်။သူလည်းဒီကိစ္စနဲ့ပတ်သက်ပြီးဖြေကြားပေးနိုင်မဲ့ကျန်းမာရေးပညာရှင်တွေကိုမေးမြန်းနိုင်မှုစ조사နေပါတယ်။ရတာနဲ့တင်ဆက်ပေးသွားပါမယ်လို့လည်းသူပြန်ပြီးပြောထားပါတယ်နော်။ VOA အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။အခုစာရေးလာတဲ့ဦးတင်လာလို့ပဲတခြားဒီကျန်းမာရေးအစီအစဉ်နဲ့ပတ်သက်ပြီးသိကျင်တဲ့အကြောင်းအရာတွေကိုလည်းကျမတို့စီကိုစာရေးပြီးမေးမြန်းလို့ရပါတယ်ရှင်။ဟိုတလောတော့ကပဲတော်ရရှင်တယောက်စာရေးပြီးမေးလာတဲ့ဒီဆေးလင်းငွေရှူတဲ့ကိစ္စဒီကျန်းမာရေးကောင်းချိုးဆိုးချိုးကျန်းမာရေးဘယ်လိုမျိုးတက်ရောက်မှုတွေဖြစ်နိုင်လဲဆိုတာမေးမြန်းထားတာကိုကိုရင်းလောလောဆယ်အပိုင်း၃ပိုင်းခွဲပြီးအပတ်စဉ်တင်ဆက်ပေးနေပါတယ်နော်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုပိုင်ထင်မြင်ယူဆချက်တွေနောက်ပြီးတော့ကိုပိုင်တွေးကြုံနေရတဲ့အဖြစ်အပျက်တွေကိုရေးလာတဲ့သောရရှင်ရဲ့စာတွေကိုလည်းကျွန်တော်တို့အပတ်စဉ်ဖော်ပြပေးနေပါတယ်နော်။ဒီမှာသောရရှင်တယောက်ကကျွန်တော်ကတောသားတယောက်ပါတဲ့အခုလည်းတောမှာပဲလှုပ်ရှားနေရပါတယ်။အတန်းပညာကတော့၄တန်းထိပဲတက်ခဲရပါတယ်လို့ရေးလာတဲ့သောရရှင်ကVOA မြန်မာပိုင်းအတန်းလွင့်ဌာနမှာတာဝန်ယူနေကြတဲ့ညီကိုမောင်နှမတို့ခင်ဗျာတဲ့ကျွန်တော်ရဲ့အကောင့်ကိုတော့မပြောပါနဲ့ကျွန်တော်ပြောချင်တာလေးရှိလို့အခုလို့စာရေးပါတယ်ဆိုပြီးတော့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့အစားတစောင်းရေးလာတာပါ
မြန်မာနိုင်ငံမှာလူတယောက်မကြံနေရာတကာမကြံအားလုံးဟာဒုက္ခမျိုးစုံကိုနေတိုင်းအချိန်တိုင်းရင်ဆိုင်နေရပါတယ်ဘဝတွေကအိမ်မက်တောင်ကောင်းကောင်းမက်ပိုင်ခွင့်ရှိပါဦးမလားမသိတော့ပါဘူးဗျာတိုင်းရင်းသားလူမျိုးပေါင်းစုံတောင်ပေါ်ရောမြေပြန့်ပါမချိမဆန့်ခံစားနေကြရပါတယ်ဒါဒီအားလုံးရဲ့တရားခံကစစ်ကောင်စီရဲ့တကူကောင်းဆန့်မှုတွေကြောက်ပါပြီးတော့မြမပြည်ပေါ်တရုတ်နိုင်ငံရဲ့နောက်ွယ်ကတစ်မျိုးရှေ့ကတစ်မျိုးကြိုးကန်ပြီးတော့အမျက်ထုတ်လှဲစားညာစားကောက်ကျစ်နေတာတွေကြောက်ပါတယ်ဆိုတာသိတဲ့လူတွေသိကြပါတယ်မသိဘဲနဲ့ရောင်တောင်တောင်အတွေးရှိတဲ့သူတွေလည်းရှိနေပါတယ်ပြောချင်တာကဘယ်လိုနည်းနဲ့ပဲဖြစ်ဖြစ်ဘုံရန်သူကစစ်ကောင်စီနဲ့နောက်ကကြိုးကန်နေတဲ့တရုတ်ပါပဲနောက်တစ်ခုကတော့ဗမာကလွယ်ပြီးတခြားတိုင်းရင်းသားတွေအမြင်မရှင်းဖြစ်နေတာကစစ်ကောင်စီနဲ့ဗမာလူမျိုးကိုတွဲပြီးညင်နေကြတာပါစစ်ကောင်စီကမကောင်းတာပါပိုးနှစ်ပေါင်းများစွာကလေးကပါအဲ့ဒါကိုဗမာတွေကမကောင်းဘူးလို့ရောပြီးမမြင်လိုက်ကြပါနဲ့အဲ့လိုအမြင်တွေရှင်းမှပဲတိုင်းရင်းသားအားလုံးစည်းစည်းလုံးလုံးနဲ့အမြန်ဆုံးအနိုင်ရကြမှာပါ
ကျွန်တော်ပြောချင်တာလေအားလုံးကြားအောင်လို့ VOA ကတင်ပြပေးပါတဲ့ဒီတော့ရရှင်သူ့ရဲ့ကိုယ်ပိုင်ထင်မြင်ချက်ကို VOA ကတစင်ဝေမျှလာပါတယ်ရင်းဖွင့်လာတဲ့တော့ရရှင်နေတယ်မှာတော့နိုင်ဝင်းထွန်းဆိုတဲ့တော့ရရှင်ကမြန်မာနိုင်ငံမှာအရာရာအဆင်မပြေမှုတွေနဲ့ပဲကြုံကြိုက်နေပါတယ်ဆိုပြီးတော့ရေးလာပါတယ်ရှင
်ပြည်သူလည်းမကြည့်တဘိုးတွေကိုပဲကြည့်တယ်အရာအလုံးကကိုလုတ်တဲ့ကံမှာပဲဖြစ်တာပေါ့သူတို့မှအာနာလက်နက်အားလုံးပြည့်စုံတယ်မြန်မာပြည်မှာအဆင်မပြေတော့အားလုံးဒီပါသူများနိုင်ငံကြွန်လာခံကြရတယ်လေနိုင်ငံမစော်ကားပါဘူးဖြစ်နေတဲ့အတိုင်းအတာကိုပြောတာပါကို့လူမျိုးအတွက်အကျိုးမပြုတဲ့အပြင်အသားတွေကနေလောက်ထွက်ချင်နေတာတော့ရင်းနာတယ်ဗျာကျွန်တော်စာကူတော့ profile နဲ့မတင်ပါနဲ့ညနေမကောင်းလို့ပါအဆင်ပြေတဲ့သူတွေဟင်းကောင်းထမင်းကောင်းစားနေရတဲ့အခါမှာမရှိစင်းရဲသားတွေကထမင်းနဲ့မှန်အောင်မနှဲရှာနေရတာပါအဆင်ပြေတဲ့သားသမီးတွေစားကြတာကိုပြည်စုံတဲ့မိသားစုကအလင်းစလို့ဖြည့်ဆည်းပေးနိုင်ပေမဲ့အဆင်မပြေတဲ့မိသားစုရဲ့သားသမီးတွေကတော့ဗျာသူတို့ပြုံးနေချိန်မှာတစ်ဖက်မှာငိုကြွေးနေရပါတယ်ဆိုတာသိစေချင်ပါတယ်ကျွန်တော်ယနေ့ကလာတဲ့စာပါ
အဲ့တော့သူရင်းတွေကလာတဲ့စာပါဆိုပြီးတော့အရာအဆင်မပြေမှုတွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်ရေးသားလာတာဖြစ်ပါတယ်။သရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်။သရရှင်အားလုံးအတွက်ပုံမှန်ကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအမြန်ဆုံးပိုင်ဆိုင်နိုင်ပါစေလို့တောင်းဆုပြုနေပါတယ်။ဘာလို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVue Bambis News ဆိုရယ် Vue မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ Vue မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လည်းထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လည်းထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
မဲအီတနာကျတင်ဆက်ပေးသွားတဲ့မြန်မာပြည်ရဘေးစာအစီအစဉ်ကိုနားဆင်ကြရတာပါရှင်။အခုဆက်ပြီးတော့ထူးခြားစံပြကမ္ဘာသတင်းများအစီအစဉ်ကိုအလှည့်ပေးပြစီမက္ကဆီကိုနိုင်ငံမြို့တော်မှာလူတွေတယောက်ပေါ်တယောက်တဆင့်ပြီးတဆင့်တက်ပြီးတော့လူသားမျှော်စင်ဖန်တီးခဲ့ပါဗျ။ခွေးလေးတွေဆွဲတဲ့ပကြီကားတွေကိုဗြိတိန်နိုင်ငံမှာရောင်းချနေပါဗျ။အယ်ဘေးနီးယားအလံကိုကမ္ဘာအကြီးဆုံးစက္ကူရုပ်ခောက်အလံအဖြစ်ခောက်ပြီးတော့ဂင်းနစ်ကမ္ဘာစံချိန်ချိုးသွားပါဗျ။ဆိုတဲ့ကမ္ဘာတလွှားထူးခြားတဲ့သတင်းတွေကိုမက်အီတန်စင်နဲ့ကိုဝင်းခန့်မောင်တို့ကတင်ဆက်ထားပါဗျ။
မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့တော်မှာလူတွေတယောက်ပခုံးပေါ်တယောက်တက်ပြီးတော့လူသားမျှော်စင်ဖန်တီးခဲ့ကြပါသည်ဒီလိုလူသားမျှော်စင်တိစောက်တဲ့ရင်ကျေးမှုအဖွဲ့ကက်စတယ်လာဒီဗီလာဖရန်ကာတည်ထောင်တဲ့85နှစ်မြောက်အထိမ်းအမှတ်အဖြစ်မက္ကဆီကိုစီးတီးမြို့တော်ဇိုကာလိုရေမြစ်မှာလူသားမျှော်စင်ဖန်တီးခဲ့ကြတာဖြစ်ပါသည်စပိန်နိုင်ငံကက်တလိုနီးယားအရက်ကမြို့တွေမှာရိုးရာဓလေ့ထုံးတဲ့အရာလူသားမျှော်စင်ဖန်တီးနည်းကိုလက်ဆင့်ကမ်းလာရာကနေအခုနှစ်စဉ်ကမ္ဘာတဝန်းကမြို့တွေအသီးသီးမှာဖန်တီးမှုတွေကျင်းပကြတာဖြစ်ပါတယ်။ယူရဒလေးရာဆိုရင်မြို့တော်ခမ်းမရဲ့ဝရဏာရှိကရင်းမြစ်မှာလူသားမျှော်စင်ဖန်တီးကြလိရှိပါတယ်။လူများစုစည်းပြီးတော့လူသားမျှော်စင်အောက်ခြေခိုင်အောင်လို့ထောက်ခံပေးထားကြပြီးတော့တည်ပြီးတည့်ရလူတွေတက်သွားတာမှထိတ်ဆုံးမှာတော့ကလေးတွေကိုထားလိရှိကြပါတယ်။လူသားမျှော်စင်ဖန်တီးတာကိုထိတွေ့ကြင်တွေ့လို့မရတဲ့ရည်ချင်းမှုအမွေနဲ့အဖြစ်ကုလသမဂ္ဂပညာရေးသိပ္ပံနဲ့ရည်ချင်းမှု UNESCO အဖွဲ့ကသတ်မှတ်ပေးကြဖို့ကိုလည်းအကြံပြုခဲ့ကြပါပါရှင
်ဗြိတိန်နိုင်ငံ Bristol မြို့မှာတော့ခွေးတွေကပကြီးဆရာတွေဖြစ်နေပါတယ်သူတို့ကိုကယ်တင်ထားတဲ့ Bristol မြို့တိရစ္ဆာန်ကယ်ဆယ်ရေးစင်တာ RSPC ရဲ့အတွက်ငွေငွေရှာတဲ့အနေနဲ့သူတို့ဆွဲထားတဲ့ပကြီးကားတွေကိုရောင်းချနေပါတယ်ပကြီးကမ်ဘတ်စပိတ်စပေါ်မှာအစိတ်တောက်မဖြစ်စေတဲ့ဆေးရောင်တွေကိုလောင်းချဒီပေါ်မှာမှပလတ်စတစ်စအုပ်ပြီးခွေးစာတွေကိုချထားတဲ့အတွက်ခွေးတွေကစားရင်းနဲ့ဆေးချယ်ပြီးသားဖြစ်သွားတာပါလမ်းဘေးခွေးဘွားကနေခွေးကိဟာကိုရောက်လာတဲ့ခွေးတွေကစိတ်ထန်ရာတွေနဲ့ကြောက်နေတတ်သေးတာကြောင့်သူတို့စိတ်တက်တာရာရအောင်ဒီဆေးချယ်တဲ့လေ့ကျင့်ခန်းလုပ်ပေးလေးရှိတာပါနန်းကြည်တာရှာနေရက်တာလက်နဲ့ဖယ်ကြည့်ရင်းနဲ့နောက်ဆုံးမှာစိတ်တစပကြီးလိုစုပ်ချက်တွေနဲ့ပကြီးကားတွေထွက်လာပါတယ်။ ဟတ်စကီမျိုးစားအဖြူရောင်ခွေးလေးမိကြကတော့ဒီကရမှာနာမည်ကြီးဆုံးပကြီးဆရာဖြစ်ပြီးသူ့ရဲ့ပကြီးကစိတ်လှုပ်ရှားမှုတင့်နဲ့စိတ်လှုပ်ရှားမှုနှစ်တို့အပေါ်မှာစိတ်ဝင်စားသူတွေများပါတယ်ခွေးတွေကြားမှာကြောင်လေးတစ်ကောင်ကလည်းအဝါအနီနဲ့လေမော်ရောင်ပကြီးကားတွေစီးချက်ပြီးပကြီးဆရာမတယောက်အနေနဲ့ပါနေပါတယ်ကိုဗစ်ကပ်ရောဂါကာလမှာကုန်စည်နှုန်းနဲ့အတိုးနှုန်းတွေတက်ပြီးစီးပွားရေးလည်းကျက်တဲတာကြောင့်ပြည်ထိုင်နိုင်ငံမှာအိမ်မွေးတလိမ့်ဆန်တွေကိုဆွန့်ပစ်တဲ့သူတွေပိုများလာခဲ့ပါတယ်။လမ်းဘေးမှာနေရတဲ့ဘွားရောက်သွားတဲ့ခွေးတွေကြောင်တွေကိုဒီဂေဟာကကယ်တင်ထားတာဖြစ်ပါတယ်။ဒါပေမဲ့အကောင်ကြီးတိုးလာတာနဲ့မျှဂေဟာရဲ့အသုံးစရိတ်လည်းတိုးလာတာကြောင့်သူတို့ကိုဆက်လက်ထောက်ပံ့နိုင်ဖို့ရန်ပုံငွေရှာတဲ့အနေနဲ့အခုလိုတလိမ့်ဆန်တွေရေးဆွဲတဲ့ပကြီးကားတွေကိုရောင်းချနေရလဲဖြစ်ပါတယ်ခင်ဗျာ
။ဂျပန်ရိုးရာအယုတ်ခောက်တဲ့ဆက်ကိုအော်ရီဂါမီအယုတ်တွေနဲ့ဆက်ထားတဲ့ကမ္ဘာအကြီးဆုံးအလံကြီးအဖြစ်ဖန်တီးထားတဲ့အယ်ဘေးနီးယားနိုင်ငံအလံကမ္ဘာဂင်းနစ်စံချိန်ချိုးသွားပါလိမ့်။ဆက်ကူအယုတ်စုစုပေါင်း32,000ကိုစီးပြီးတော့စတူယန်ပေ13,993ပေအဖြစ်အယ်ဘေးနီးယားအလံပုံစံဖန်တီးထားတာဖြစ်ပါလိမ့်။117နှစ်မြောက်အယ်ဘေးနီးယားနိုင်ငံလွတ်လပ်ရေးနေ့ကိုဂုဏ်ပြုတဲ့အနေနဲ့ကိုဆိုဗိုနိုင်ငံသူအဗ်နိုရိုဖတ်ရှာအီဒရီစီကကိုဆိုဗိုနိုင်ငံစကန်ဒရက်မြို့မှာဖန်တီးထားတာဖြစ်ပါလိမ့်။သူကအရင်တုန်းကလေဆက်ကွအယုတ်ခောက်တာနဲ့ဂင်းနစ်စံချိန်နှစ်ခါချိုးခဲ့ပူပါလေ2019တုန်းကကမ္ဘာအကြီးဆုံးပန်းထူထားတဲ့ဘန်းအုပ်ပုံဆက်ကွအယုတ်ခောက်ဖန်တီးရနေတဲ့ချိန်2021မှာဆက်ကွအယုတ်ခောက်ကမ္ဘာအကြီးဆုံးကိုဆိုဗိုနိုင်ငံအလံဖန်တီးမှုနဲ့နောက်တစ်ချိန်စံချိန်တင်ခဲ့ရလေဖြစ်ပါလေအခုတော့အယ်ဘေးနီးယားနိုင်ငံအလံဖန်တီးဖို့သူတို့ပဲ၈ရောက်နဲ့အတူတလားကျော်ကြာဆက်ကွရုပ်သေးသေးလေးတွေခောက်ပြီးတော့စီရီဖန်တီးထားခဲ့ရလေဖြစ်ပါလေရှင်
မက္ကဆီကိုနိုင်ငံကလူသားမျှော်စင်ခွေးလေးတွေဆွဲခဲ့တဲ့ပကြီးကားကမ္ဘာအကြီးဆုံးဆက်ကူရုပ်ခောက်အလံစတဲ့ထူးခြားစံပြကမ္ဘာသတင်းများအစီအစဉ်ကိုမက်အီတန်စင်နဲ့ကိုဝင်းခန့်မောင်တို့ကပြပြပေးခဲ့တာပါ VOA ကနေထုတ်လင်းပေးနေတဲ့ရုပ်မြင့်သံကြားအစီအစဉ်တွေရေဒီယိုအသံလွှင့်အစီအစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ bamis.voanews.com ရဲ့ပင်မစာမျက်နှာလက်ရဘက်မှာတွေ့ရတဲ့ဓာတ်ရိုက်နားဆင်ရဆိုတဲ့အောက်မှာနေ့စဉ် TV သတင်းလား TV Magazine နဲ့ Video သတင်းတွေကိုကဏ္ဍလိုက်အလွယ်တကူကြည့်ရှုနိုင်ကြပါတယ် VOA ရဲ့နေ့စဉ် TV သတင်းလားအစီအစဉ်တွေအပတ်စဉ်အစီအစဉ်တွေကိုဆက်သွယ်မြင်းမြန်းချက်တွေကိုတာမကနိုင်ငံတကာနဲ့ဒေတာရင်းကထူးခြားတဲ့နိုင်ငံရေးအမှုပညာလူမှုရေးဆိုင်ရာစိတ်ဝင်စားစရာသတင်းဆောင်မနဲ့ဆက်သွယ်မြင်းမြန်းချက်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bamis.voa.com မှာဝင်ရောက်ကြည့်ရှုနိုင်ပါတယ်။အခုကြန့်ရှိနေသေးတဲ့အချိန်မှာတော့သတင်းအချင်းချုပ်ကိုကိုအောင်လင်းကပြောပြပေးမှာပါရှင်။
ကစားတီသမတက်ခွဲတွေကြောပြန်ပေါ်ပေါက်လာနေချိန်မှာပဲပါလက်စတိုင်းအရတားသေဆုံးမှုတွေကိုကာဝယ်နိုင်အောင်ပုံမူအားထုတ်ဖို့အမေရိကန်သမ္မတဂျိုးဘိုက်ဒန်အစိုးရကအစ္စရေးပေါ်တိုက်တွန်းမှုတွေလည်းတိုးလာနေပါတယ်။အစ္စရေးဟားမတ်ယာယီပစ်ခတ်ရဲစရေးတောက်ချနေမှာပြက်ပြဲခဲ့ပြီးတဲ့နောက်ဟားမတ်စစ်သွေးကြွတွေခိုးအောင်နေတယ်လို့အစ္စရေးတာဝန်ရှိသူတွေကယူဆထားတဲ့ဂါဇာဒေသတောင်ပိုင်းခန်ယူနစ်မြို့ကိုအစ္စရေးစစ်တပ်ကအပြင်းထန်တိုက်ခိုက်နေတာပါ။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကတော့ဖမ်းဆီးထားတဲ့ဒဇာဂန်တွေအလုံးပြန်ရောက်လာပြီးအမတ်စပွဲကိုအမြင့်ပြုတ်နိုင်တဲ့အထိတိုက်မယ်လို့စနေနေ့ကပဲပြောဆိုထားပါဗျ။ရုရှားကျူးကျော်မှုကိုခုခံတိုက်ခိုက်ရမှာပါဝင်ကြတဲ့စစ်သည်တွေအရေးပေါ်ဝန်ထမ်းတွေရဲတပ်ဖွဲ့ဝင်တွေနဲ့အရန်တပ်ဖွဲ့ဝင်တွေပါဝင်အားလုံးကိုကျေးဇူးတင်တဲ့အကြောင်းယူကရိန်းသမ္မတဗိုလိုနီမားဇယ်လန်စကီကညစဉ်မင်းကုန်းမှာထည့်သွင်းပြောဆိုသွားပါဗျ။တိုင်းပြည်ရဲ့ဘုံချိုးစည်းဝါအတွက်အားလုံးတနိဋ္ဌန်ခိုင်မာဖို့အရေးကြီးတယ်လို့တိုင်းပြည်ကာကွယ်ရေးအတွက်ကိုဘာလို့ပြနိုင်ခဲ့တယ်ဆိုတာကိုသတင်းပတ်တိုင်းမှာပြောနိုင်မှုလိုတယ်လို့လည်းစင်းလင်းညကမင်းကုန်းမှာထပ်သွင်းပြောဆိုသွားတာပါ။မွန်ပြည်နယ်ကြံမျိုးမြို့နယ်မှာလက်နက်ကင်တပ်ဖွဲ့တွေကြားအရသာထိခိုက်ဒဏ်ရာမှုတွေရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ပြည်မျိုးသားစီယုံ KNU တပ်ဖွဲ့တွေပါဝင်ဒေသခံလက်နက်ကင်အဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေရဲ့ဒီကနေ့တပ်ဖွဲ့တွေကြားကြံမျိုးမြို့နယ်လှကစိုင်းရွာမှာမင်းကလေးငယ်တစ်ယောက်နဲ့ကိုရင်တပါလက်နက်ကြီးကြီးထိမှန်ခဲ့တယ်လို့လည်းရွာကန်တယောက်ကပြောဆိုထားပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုအောင်လင်းကပြောပြပေးသွားတာပါဒီညအစီအစဉ်ထုတ်လို့ရေးမှုကကိုရန်နိုင်ဖြစ်ပါတယ်အတန်ဖန်အင်ဂျင်နီယာတွေကတော့ El Santo, Helen Cordia, Jonah Kamin တို့ဖြစ်ပါတယ် VOE American အသံရဲ့ညပိုင်းအစီအစဉ်တွေကိုဒီမှာပဲအဆုံးသတ်ပါရစီ VOE ကိုနားဆင်ကြကြတဲ့ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်တွေအားလုံးစိတ်ရောကိုယ်ပါအေးချမ်းစွာအိတ်ဆက်ခွင့်ရတဲ့ညလေးတညဖြစ်ပါစီကျမခင်လေးပါ